Welcome to the Voice of America in Burmese.
VOA အမေရိကန်တန်ရဲ့2023ခုနှစ်ဇွန်လ10ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24/50နဲ့ VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်။မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညဝင်းအောင်နဲ့ပဲသူပြောပြပေးမှာပါ။Ukraine တွေ့ American ကနေပြီးတော့ရှေးအကူအညီဖြစ်နေနောက်ထပ် 1.1 billion ထပ်ပြီးတော့ပေးမယ်လို့ကြေညာပါတယ်။သမရဟောင်း Donald Trump ဟာကြီးရတဲ့ပြစ်မှု38ခုနဲ့ဆွဲချက်တင်တာကိုခံနေရပါတယ်။မုခမှုန်တိုင်းသင့် data ကဲဆဲကာဝေးအတွက်တွာလာရေးတွေပိတ်တန်ထားတဲ့အတွက် data ကံတွေကိုထိကြိုက်မှာဆိုတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရအောင်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အမေရိကန်ပြည်ထောင်စုမှာတိတ်မကြခင်နှစ်တည်းအတွင်းမှာသမ္မတရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။အဲဒီအခါမှာသမ္မတဒေါ်နယ်ထရန့်နဲ့အတူလှုပ်လှုပ်ခဲ့မှုတဲ့ဒုသမ္မတဟောင်းမိုက်ပန့်စ်ပြောတာက
President Trump also demanded that I choose between him and the Constitution. Now voters will be faced with the same choice.
သမ္မတဟောင်းထရန့်ရဲ့ပြန်ပွဲဖြစ်လာမဲ့သမ္မတဒုသမ္မတဟောင်းမိုက်ပန့်စ်ရဲ့ပြောကြားချက်တွေကိုအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်စိတ်ဝင်စားပွဲရာနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားကခုခံစစ်ဆင်နွှဲနေတဲ့ယူကရိန်းအတွက်အရေးပါတဲ့လေကြောင်းကာကွယ်ရေးအကူအညီနဲ့လက်နက်ခရမ်းမီးကျောက်တွေပါဝင်တဲ့အကူအညီနောက်ထပ် 1.1 billion အမေရိကန်ကပေးမယ်လို့ပန်နဂန်ကတောက်ကြနေမှာကြေညာပါတယ်။ဒီထက်မှ Hawk လေကြောင်းရန်ကာကွယ်ရေးစနစ်နဲ့မစ္စိုင်းဒုံးတွေ105နဲ့203မမဂျီရေမောင်းသူမဲ့ယင်တွေလေဆန်နဲ့ချင်းပြီးဖြစ်တဲ့ပြည့်ကြရတဲ့ rocket စနစ်3ပစ္စည်းတွေအပြင်ဒီပစ္စည်းတွေကိုသုံးဆဖို့အတွက်သင်တန်းပေးတာနဲ့ထိန်းသိမ်းဆန်တွေပါပါဝင်တယ်လို့ American ကာဝေးဌာနကနေထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြပါဗျ။ Ukraine ကို Russia ကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီး Ukraine ရဲ့လုံခြုံရေးအတွက် American ကဒေါ်လာ40.4 billion ကျော်ကူညီမယ်လို့ American ကတနိဋ္ဌာန်ချထားကြောင်းကာကွယ်ဝန်ကြီးဌာနကပြောပါဗျ။မနေ့က February မှာရုရှားကယူကရိန်းကိုဝင်တိုက်ခဲ့ခြင်းကစပြီးဘိုင်ဒန်အစိုးရဖွဲ့နဲ့အမေရိကန်လွှတ်တော်ကလူသားစာနာမှုဆိုင်ရာအကူအညီငွေကြေးနဲ့စီးအကူအညီအတွက်ဒေါ်လာ85 billion ကျော်ချထားပေးခဲ့တာဖြစ်ပါတယ်။ဒါကဒုတိယကမ္ဘာစစ်ကြီးနောက်ပိုင်းသမ္မတ Truman အစိုးရဖွဲ့လက်ထက်ကနေစပြီးဥရောပဒေသရင်းနိုင်ငံတနိုင်ငံကိုအမေရိကန်ကပထမအကြိမ်ဖြစ်နဲ့အများဆုံးနိုင်ငံရချအကူအညီချထားပေးတာဖြစ်ကြောင်းနိုင်ငံခြားဆက်ဆံရေးကောင်စီရဲ့အစီရင်ခံစာမှာဖော်ပြပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းကခါကော့ဖ်ကဒေသရဲ့ရေကာတာပျက်စီးမှုကြောင့်ယူကရိန်းဒေသခံထောင်ပေါင်းများစွာပျောက်ဆုံးနေတယ်လို့ဒေသခံတွေတောက်သုံးရင်မရပဲဖြစ်နေပါတယ
်။ရုရှားဟာအီရန်ကနေယာနဲ့ချီတဲ့မောင်းသူမဲ့ drone ယာဉ်တွေလက်ခံခဲ့တဲ့အပြင်ရုရှားနိုင်ငံအတွင်းမှာလည်းအီရန်အကူအညီနဲ့ပဲ drone တွေထပ်ပြီးတော့လုပ်နေတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုတ်ကိုဖြစ်တဲ့ဂျွန်ကာဘီကကြာသပတေးနေ့မှာ VOA ကိုပြေးပို့တဲ့ကြေညာချက်မှာပြောဆိုပါတယ်ဒါဟာရုရှားနဲ့အီရန်ကြားစီးအရပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေတာဖြစ်ပါတယ်ရုရှားနိုင်ငံအတွင်းမှာ UAV လို့ခေါ်တဲ့မောင်းသူမဲ့ drone စက်ရုံတိဆောက်ရာမှာလိုအပ်တဲ့ပစ္စည်းတွေအီရန်ထံကနေရုရှားကရယူနေပြီးဒီစက်ရုံဟာနောက်နှစ်အစောပိုင်းမှာအပြည့်အဝလေပတ်နိုင်တော့မယ်လို့ဆိုပါတယ်ရုရှားနိုင်ငံအလာဘူကာအထူးစီးပွားရေးဇုံရှိမောင်းသူမဲ့ drone ယာဉ်ထုတ်လုပ်တဲ့စက်ရုံနဲ့တီနီယာကိုပြတဲ့ကောင်းကင်ဂျူဒုဓာတ်ပုံကိုလည်းအင်ဗျူတော်ကထုတ်ပြခဲ့ပါတယ်။လက်ရှိမှာတော့မောင်းသူမဲ့ယာဉ်တွေကိုအီရန်နိုင်ငံမှာတိစောက်နေပြီး Caspian ပင်လယ်ကိုဖြတ်ပြီးတော့အီရန်နိုင်ငံအမီယာဘတ်ကနေရုရှားနိုင်ငံ Makhacha Kabla ကိုတင်ပို့နေတာဖြစ်ပါတယ်။ဒီ drone ယာဉ်တွေကိုယူကရိန်းကိုတိုက်တဲ့စစ်စင်ရေးတွေမှာရုရှားတပ်ဖွဲ့တွေကအသုံးပြုနေကြောင်းအမေရိကန်အမျိုးသားလူညုံရေးကောင်စီပြောခွင့်ဆိုခင်ရှိသူဂါဘီကလည်းပြောပါတယ်အခုဒီသတင်းပတ်ထဲမှာရုရှားဟာယူကရိန်းမျိုးတွေနဲ့ပြစ်မှတ်တွေကိုဘုံကျဲဖို့အတွက် drone တွေကိုအမြောက်အများတိုးမြှင့်အသုံးပြုနေတာဖြစ်ပါတယ်ခင်ဗျာ
သမ္မတဟောင်းဒေါ်နယ်ထရမ့်ဟာတီးသန့်တာဝန်ရှိသူတွေဖတ်ခွင့်ရှိတဲ့လက်ဝဲအချက်လက်ပါဆေးရစတဲ့တွေကိုသမ္မတတာဝန်ပြီးဆုံးချိန်မှာကင်တွယ်ဆောင်ရွက်တဲ့အတိုင်းမလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ကြီးလေးတဲ့ပြစ်မှု38ခုနဲ့ဆွဲချက်တင်တာခံနေရပါတယ်ဒီထက်မှာအမေရိကန်အစိုးရ နျူကလ িয়ার ဆိုင်ရာနဲ့ကာကွယ်ဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်တဲ့ဆေးရစဒန်းတွေပါနေတယ်လို့တောက်ကြနဲ့လူလူကိုထုတ်ပြန်ပေးတဲ့တရားဆက်ဆိုမှုဆိုင်ရာအချက်အလက်တွေမှာဖော်ပြပါတယ်။ဆာမျက်နှာ49မျက်နှာပါတရားဆက်ဆိုချက်ထဲမှာလုံခြုံရေးအရာတာဝန်ရှိသူတွေမှအပထိရှိခွင့်မရမပေးတဲ့ American ဆေးရလှုပ်ဆောင်မှုဆိုင်ရာအကြောင်းအရာအနည်းဆုံးနှစ်ခုတည်းမနဲ့ပါဝင်နေတာဖြစ်ပါတယ်။သမရဟောင်းထရမ့်ဟာဒီလိုဆေးရစဒန်းတွေတက်ဆိုင်ရာကိုပြန်ပြီးအရမယ်တာဝန်ကိုလှည့်လို့ရှုပြီးဖလော်ရီဒါကသူ့နေအိမ်ကိုယူသွားတယ်ပြန်ဒါရီကိုဖွက်ထားဖို့အတွက်သူ့ကိုယ်ရေးရာရှိတွေကိုကူညီတောင်းခဲ့တယ်လို့ American တရားရေးဌာနကဆွတ်ဆွဲပါတယ်။သူ့ကိုယ်ရေးရာရှိ Walt Notter ကလည်းဒီလိုဆေးရစဒန်းတွေကူဖွက်ပေးမှု6ခုအတွက်နဲ့တရားဆွဲဆိုခံရပါတယ်။သမရဟောင်းထရမ့်ကကျက်တပရီနေမှာဖလော်ရီဒါတရားရုံးကတာဝန်ပေးထားတဲ့ Grand Jury အဖွဲ့ရဲ့တရားဆွတ်ဆွဲမှုခံရတဲ့အတွက်ဒါဟာ American တမိုင်းမှာ Federal ဥပဒေချိုးဖောက်မှုနဲ့ပထမဆုံးတရားဆွတ်ဆွဲခံရတဲ့သမရဟောင်းဖြစ်တဲ့တမိုင်းတွင်သွားတာဖြစ်ပါတယ်။အခုလိုသူတရားဆွတ်ဆွဲခံရတာမှန်ကန်ကြောင်းနဲ့သူ့ရဲ့ Truth Social Media ကနေသူကအတည်ပြုပေးခဲ့တယ်လို့အင်္ဂါနေ့မှာဖလော်ရီဒါပြည်နယ်ကမယ်ယမ်မီတရားရုံးကသူ့ကိုဆင့်ခေါ်ထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့သူ့မှာအပြစ်မရှိကြောင်းနဲ့သမရဘိုင်ဒန်အစိုးရဟာတရားရေးဌာနနဲ့ FBI ကိုအတုံးချပြီးတော့သူ့ကိုအပြစ်ရှာနေတာဖြစ်ကြောင်းဗီဒီယိုကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်ခဲ့တာပါ။အ
ာဖဂန်နစ္စတန်နိုင်ငံကဒီ IS အစ္စလာမစ်အကြမ်းဖက်အဖွဲ့တစ်ခုဖြစ်တဲ့ ISK ကိုရာဆန်အဖွဲ့ခေါင်းဆောင်ဟာအခုသတင်းပတ်ထဲမှာပဲအာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်မှာတည်ဆုံသွားတယ်လို့နှစ်နိုင်ငံထောက်လှမ်းရေးအရာရှိတွေက VOA ကိုအတည်ပြုပြောကြားပါတယ်။အမေရိကန်အစိုးရကသူ့အကြောင်းသတင်းပေးရင်အမေရိကန်ကစုငွေဒေါ်လာ10,000,000ပေးမယ်လို့ကြေညာထားခံရသူဖြစ်ပြီးအသက်30ကျော်အရွယ်ဆာနာဦးရာဂါဖရီဟာရှာဘတ်အယ်မူဟာဂျာလိုလူသိများတဲ့ ISK အကြမ်းဖက်အဖွဲ့ကို2020ဇွန်လကစပြီးတော့ဦးဆောင်လာခဲ့သူဖြစ်ပါတယ်။သူဟာအင်္ဂါနေ့နှောင်းပိုင်းတုန်းကတောင်ကုန်းထူထပ်တဲ့ကူနာပြည်နယ်ကိုဖျက်ဆီးသွားလာနေတော့တာလီဘန်လုံခြုံရေးတပ်ဖွဲ့တွေကထောင်လိုင်းရေးသတင်းအရပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါသူနဲ့အတူအခြားအဖွဲ့ဝင်6ဦးလည်းသေဆုံးခဲ့ရတယ်လို့တာလီဘန်သတင်းရင်းမြစ်ကအတည်ပြုပေမဲ့အခြားအသေးစိတ်အချက်အလက်တွေကိုတော့မထုတ်ပြန်ပါဘူးဂါဖရီကိုဖယ်ရှားနိုင်ခဲ့ကြောင်းပါကစ္စတန်ထောင်လိုင်းရေးအရာရှိတွေကလည်း VOA ကိုအတည်ပြုပြောကြပြီးနှစ်နိုင်ငံလုံးကိုချင်းချောက်နေတဲ့အကြမ်းဖက်အဖွဲ့တွေကိုနှိမ်နင်းနိုင်တဲ့အောင်မြင်မှုကြီးတစ်ခုလို့ပြောကြလိုက်ပါတယ်ခင်ဗျာ
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1.505 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာဆိုင်ကလုန်းမောကာတံကိုခံရတာတလပြည့်တော်မှာဖြစ်ပြီးတော့ဒီမုန်တိုင်းထန်တဲ့ဒေသတွေတဲကရခိုင်ပြည်နယ်မှာလူသားစာနာမှုအကူအညီပေးဖို့မလုံနိုင်ပဲဖြစ်လာနေတာကိုကုလသမဂ္ဂကစိုးရိမ်နေလို့ကုလအထွေထွေမှုချုပ်ရဲ့ပြောခွင့်ရစတီဖန်တူဂျရက်ကတောက်ကြတဲ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The suspension of access will impact hundreds of thousands of human of men
ရခိုင်ပြည်နယ်ရင်းကလူသားစာနာမှုအကူအညီပေးဖို့အတွက်တောရောက်ခွင့်ကိုတားမြစ်ခံရတာဟာတိုင်းနဲ့ချီတဲ့ဒေတာကန်ပြည်သူတွေကိုထိခိုက်စေနိုင်တယ်လို့ပြောတော့တာပါ။မွန်တိုင်းတဲ့ပြည်သူတွေအတွက်ကုညီကယ်ဆယ်အဖွဲ့တွေရဲ့တွာလာခွင့်တွေကိုစစ်ကောင်စီကဇွန်လ10ရက်နေ့မှာယာယီရက်ဆိုင်မှုစပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အစပိုင်းမှာရခိုင်ပြည်နယ်ထဲမှာမိုးခါမွန်တိုင်းတင့်တန်မြို့နယ်တွေကိုလူသားစာနာမှုအကူအညီဖြန့်ဖြူးပေးခွင့်တွေကယ်ဆယ်ကုညီရေးအတွက်တွာလာခွင့်တွေပေးထားရကနေအခုပြန်ပြီးရုပ်သိမ်းလိုက်တာတွေ့ရကြောင်းတချို့လူရတဲ့ကယ်ဆယ်ကုညီရေးပစ္စည်းတွေပြန်ပြီးဖြည့်ဆည်းဖို့အတွက်ပြည်ပကနေပို့ပေးခွင့်ကိုပါယာယီရက်ဆိုင်ထားလိုက်တာဖြစ်ကြောင်းပြောပါတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအနောက်မြောက်ပိုင်းကချင်းပြည်နယ်၊စကိုင်းနယ်၊မကွေးတိုင်းတွေမှာမုန်ခါမုန်တိုင်းတန်ခမ်းရသူ13,000ကျော်အတွက်အမိုးကနဲ့အရေးပါတဲ့ကယ်ဆယ်ပစ္စည်းတွေကိုကုလကပေးဝေနှံခဲ့ပြီးတော့ရခိုင်ပြည်နယ်တစ်ခုထဲမှာလည်းဒုက္ခသည်3,000လောက်တဲ့ဆန္ဒရိတ်ကပေးဝေနှံခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂနဲ့ကုညီအဖွဲ့တွေဟာဒုက္ခသည်တွေအတွက်ဆန္ဒရိတ်ကပြန်စိုက်ပျိုးဖို့မျိုးစေ့တွေဓာတ်မြေဩဇာတွေပါဖြန့်ဖြူးပေးနေတာဖြစ်ပါတယ်။မုံတိုင်းတင်ဒေသတွေမှာအကူအညီကြေကြေပြန့်ပြန့်လိုးနေတဲ့မိုးရာသီရောက်လာချိန်မှာအခုလိုအကူအညီပေးလုပ်ငန်းတွေအဆိုင်ငံ့ခံရတာကြောင့်တိုးမြှင့်ကူညီဖို့ကြိုးစားနေတဲ့အဖွဲ့တွေကအထူးစိုးရိမ်နေလို့ပြောကြားခဲ့တာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာပြစ်ဒဏ်ကြခံခဲ့ရတဲ့မြန်မာနိုင်ငံသား190ကျော်ကိုရနောင်ကောတောင်းလမ်းကနေထိုင်းအာဏာပိုင်တွေကဇွန်လ9ရက်တောက်ကြနေ့မှာနေရက်ကိုပြန်ပို့လိုက်ပါတယ်။အကြောင်းအမျိုးမျိုးကြောင့်ထိုင်းနိုင်ငံရဲ့ပြည်နယ်14ခုမှာပြစ်ဒဏ်ကြခံခဲ့ရတဲ့မြန်မာရှေ့ပြောင်းလူသား193ဦးကိုတောက်ကြနေ့လယ်ပိုင်းမှာရနောင်မြို့ကနေကောတောင်းမြို့ကိုပြန်ပို့ခဲ့တာဖြစ်ကြောင်းကောတောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလို့သမားအရင်းမြစ်စင်တာNWRC တောင်ဝန်ကဦးမိုးဝေကပြောပါတယ်
။တောင်မင်းမကြောင့်ထိုင်းတောင်ပိုင်းမှာဆက်လက်ပြည်နယ်ဖမ်းခံရတဲ့လူသမားတွေအားလုံးပေါင်းလို့186ဦး၊ဒါမှမဟုတ်အမျိုးသမီးတဦးနဲ့ကျောင်းသားဦးရောကျန်ကျန်ခဲ့တာပေါ့။182ဦးပြန်ပို့လာတယ်။သူတို့ကျမိတ်ဆက်ဆောင်မှုတွေလုပ်ပေးတယ်။ကားနဲ့စီစဉ်ပြီးတော့သူတို့ရဲ့မိမိတွေဆောက်ပြန်ပို့နိုင်အောင်စီစဉ်ဆောင်ရွက်ပေးတာဖြစ်ပါတယ်။
ဖန်စီခံရသူအများစုဟာအထောက်ထားမဲ့တရားမဝင်နေစားဖြတ်ကျော်ခဲ့တာကြောင့်ဖန်စီခံရတာဖြစ်တယ်လို့ဆိုပါတယ်သူတို့တွေဟာထိုင်းနိုင်ငံတောင်ပိုင်းကအချုပ်တွေမှာပြစ်ဒဏ်ကြခံရပြီးဖြစ်တာကြောင့်ထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုအခုလိုပြန်ပို့တာပါသူတို့အားလုံးကိုရနောင်းမျိုးကနေဆက်လီတွေနဲ့ကောတောင်းမျိုးကိုပြန်ပို့ခဲ့ပါတယ်ဒီလာပိုင်းတဲ့ထိုင်းဘက်ကနေမြန်မာဘက်ပြန်ပို့ခံရသူ600နီးပါးလောက်ရှိပြီးဇွန်လထဲမှာအခုလိုပြန်ပို့တာကတော့ဒါပထမအဦးဆုံးအချိန်ပဲဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့တရုတ်သံတမန်ကြီးကိုတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြနေမှာဆင့်ခေါ်ပြီးတော့သတိပေးလိုက်ပါတယ်။တရုတ်သံတမန်ဂျင်ဟိုင်မန်ဟာကြေညာပြင်းနေကမင်းငွန်းတစ်ခုမှာတောင်ကိုရီးယားနိုင်ငံခြားရေးမူဝါဒအပေါ်မှာခြေခြေပြန့်ပြန့်ဝေဖန်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားဟာအမေရိကန်နဲ့ပိုနီးစပ်နေပြီးမဟာမိတ်အဖြစ်ရပ်တည်နေတယ်လို့ပြောခဲ့တာဖြစ်ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားပထမလက်ထောက်နိုင်ငံခြားရေးဝန်ကြီးဟိုဂျင်းကတရုတ်သံတမန်ကိုဆင့်ခေါ်ပြီးဒါဟာခွင့်လွှတ်လို့မရတဲ့ဝေဖန်မှုလို့သတိပေးခဲ့ကြောင်းတောင်ကိုရီးယားနိုင်ငံခြားဝန်ကြီးဌာနတောက်ကြနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။အစ္စတန်ဘူးမြို့မှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ငွေအတုတွေကိုတူရကီလုံခြုံရေးတပ်ဖွဲ့တွေကသိမ်းဆည်းရမိခဲ့ပါတယ်။ဒီငွေအတုတွေနဲ့ပတ်သက်ပြီးဂါနာနိုင်ငံသား2ဦးနဲ့ဆွီဒင်နိုင်ငံသား3ဦးအပါအဝင်လူ6ဦးကိုဖမ်းဆီးခဲ့ထားတယ်လို့အစိုးရအုပ်ချုပ်ရေးမှူးရုံးကတောက်ကြနဲ့မှာပြောပါတယ်။အစ္စတန်ဘူးမြို့ရဲ့ဒီခရိုင်တစ်ခုမှာရှိတဲ့တူလောင်ယုံတစ်ခုမှာတန်တရာရှိသူတွေကိုရဲတပ်ဖွဲ့တွေကခြေရာခံခဲ့ပြီးအာဖရိကနိုင်ငံကိုပေးပို့ဖို့ယူရထားတဲ့အမေရိကန်ဒေါ်လာ100တန်းငွေစက်ကူအတုတွေကိုသိမ်းဆည်းရမိခဲ့တာပါတန်တရာရှိသူတွေရဲ့နေအိမ်တွေကိုရှာဖွေခဲ့ရမှာငွေသားနဲ့လက်ဝတ်ယန္တရာတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်ဆွီဒင်နဲ့ဂါနာကောင်းစေဝန်ယုံတွေကိုတော့အကြောင်းကြားခဲ့တယ်လို့ဆိုပါတယ်အခုဖန်စီရမိမှုဟာတူရကီတမိုင်းမှာအကြီးမားဆုံးငွေတုတွေဖန်စီရမှုမှုဖြစ်တယ်လို့အုတ်ချုပ်ရေးမှူးရုံးကသတင်းထုတ်ပြန်ပါတယ်ခင်ဗျာ မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာစိတ်ဝင်စားပွဲသတင်းလွှာတွေမတိုင်ခင်မှာအရင်ဦးဆုံးဒီအမေရိကန်ရွေးကောက်ပွဲအကြိုကာလအခြေအနေကိုပြောပြခြင်းပါတယ်။ American Republican Party တွင်သမ္မတလောင်းရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့အပြိုင်ဝင်ရောက်ရှင်ပြိုင်မဲ့သူတွေဒီသတင်းပတ်ထဲမှာပိုများလာပါတယ်။ပါတီတွင်သမ္မတလောင်းနေရာတတိယအကြိမ်ဝင်ပြိုင်မဲ့ထရမ့်နဲ့ထိတ်တိုက်တွေ့မဲ့သူတွေထဲမှာနှစ်ပေါင်းများစွာထရမ့်နဲ့အတူအနီးကပ်လက်တွဲခဲ့တဲ့ဒုသမ္မတဟောင်းမိုက်ဖန့်စ်လည်းပါဝင်လာဖြစ်ပါတယ်။အရင်တုန်းကထရမ့်ကိုဝေဖန်ဖို့တွန်းဆုတ်ခဲ့တဲ့ဖန့်စ်ဟာသမ္မတလောင်းရွေးကောက်ပွဲဝင်ပြိုင်မဲ့အကြောင်းတရားဝင်ကြေညာအပြီးမှာတော့ချက်ချင်းဆိုသလိုထရမ့်ကိုဝေဖန်ထိုးနှက်မှုတွေလှုပ်လာပါတယ်။ VOA အကြီးတန်းသတင်းတော့စတိဗ်ဟာမန်ပေးပို့တဲ့သတင်းလွှာကိုတော့မက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
။သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့အတူလေးနှစ်တာဒုသမ္မတတာဝန်ယူခဲ့တဲ့မိုက်ဖန့်စ်ဟာပါတီတွင်းသမ္မတလောင်းနေရာအတွက်ထိတ်ဆုံးကပြေးနေတဲ့ထရမ့်ကိုပရမဇုံအချိန်တိုက်ရိုက်ထိုးနှက်လိုက်ပါတယ်။သူ့အသက်64နှစ်ပြည့်တဲ့ဇွန်လ9ရက်နေ့မှာပဲတရားဝင်မဲဆွယ်ပွဲတွေကိုဖန့်စတင်လိုက်တာပါ
။ I believe that anyone who puts themselves over the Constitution should never be president of the United States.
ဖွဲ့စည်းပုံအခြေခံဥပဒေပေါ်ကိုကျော်တဲ့သူဘယ်သူမှအမေရိကန်သမ္မတမဖြစ်သင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်။ထပ်ပြောရမယ်ဖွဲ့စည်းပုံကိုကျော်လွန်လွတ်ဆောင်တဲ့သူဘယ်သူမှအမေရိကန်သမ္မတမဖြစ်သင့်ပါဘူး။
2022ခုနှစ်ဇန်နဝါရီလ6ရက်နေ့ကထရမ့်လူလားသူတွေကွန်ဂရက်လွှတ်တော်ရဲ့စီးနင်းဆန္ဒပြတဲ့အချိန်ကမိုက်ဖန့်စ်ကိုကြိုးပေးတက်ဖြတ်ဖို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။2020သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရတာကိုလက်မခံဖို့ထရမ့်ရဲ့တောင်းဆိုချက်ကိုအဲ့ဒီအချိန်ဒုသမ္မတဖြစ်တဲ့ဖန့်စ်ကပယ်ချခဲ့တာကြောင့်ထရမ့်လူလားသူတွေသူ့ကိုဒေါသထွက်ခဲ့ကြတာပါ
။ Joseph R. Biden Jr. of the state of Delaware has received 306 votes. Donald J. Trump
ဆီပေါ်ရေး ငွေကြေးမူဝါဒရေးရာတွေမှာ တမန်ရိုးချ Republican အမြင်တွေကိုပဲဆွဲကင်ထားတဲ့သူပါ လူပြူ ဧဝင်ဂေလိ ခရစ်ယာန် တယောက်ဖြစ်တဲ့ဖန်ဆာ ပါတီရဲ့ထောက်ခံမှုအခိုင်အမာရထားတဲ့သူတယောက်လည်းဖြစ်ပါတယ် ကိုဝင်ဖျက်ချမှုအပါအဝင်လူမှုရေးရာကိစ္စတွေမှာ တခြားပါတီတွင်ကိုယ်စားလှယ်လောင်းတွေထက် Bobby conservative AU အရှိဆုံးသူဖြစ်တယ်ဆိုပြီးတော့လဲဖန်ဆာကသူ့ကိုယ်သူပြောထားတာပါ
After leading the most pro-life administration in American history,
အမေရိကန်သမိုင်းမှာကိုဝင်ဖျက်ချခွင့်ပြည်ထောင်စုကန့်ကွက်တဲ့အစိုးရဦးဆောင်ခဲ့ပြီးနောက်ပိုင်းဒေါ်နယ်ထရန့်နဲ့တခြားသူတွေတောင်းကိုဝင်ဖျက်ချခွင့်ကိစ္စမှာနောက်ပြန်ဆုတ်သွားတာတွေရှိပါတယ်။လက်တလုံးလူထုစစ်တမ်းတွေမှာတော့ဖန်ဆာ
Republican ပြိုင်ဘက်တွေချာမှာနောက်ကိုရောက်နေပါတယ်။ထရမ့်နောက်မှာအနီးကပ်ဆုံးလိုက်နေတဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်ကိုအမိလိုက်ဖို့တောင်မှအတော်ကြီးလိုနေသေးတာပါ။
The vice presidency has diminished him even more than it diminishes most vice presidents.
ထင်သာမြင်သာမရှိဆုံးဒုသမ္မတတွေထဲမှာကသူကပိုပြီးတော့ထင်သာမြင်သာမရှိတဲ့သူပါသမ္မတဒေါ်နယ်ထရန့်ကသူ့ကိုအပြေးအဝသစ္စာခံဖို့ရိုကြိုးဖို့ပြောတဲ့အတိုင်းနေခဲ့တာပါသမ္မတရွေးကောက်ပွဲဝင်ကြတဲ့ဒုသမ္မတတွေထဲမှာသမ္မတဖြစ်လာတဲ့သူဆိုလို့နှစ်ဦးသာရှိပါတယ်
1968ခုနှစ်မှာရီပက်ဘလီကန်ပါတီကရစ်ချတ်နစ်ဆင်သမ္မတဖြစ်ခဲ့တာရှိသလိုဒုတိယတယောက်ကတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ပါ
ပြည်ခရဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရပြီးတော့သမ္မတဖြစ်လာတဲ့သူပါအခုဖန်စ်ကလည်းဒီလိုဖြစ်လာဖို့အတွက်ကြိုးပမ်းနေတာပါ
Trump ဟာ party ကိုပြောင်းလဲခဲ့တဲ့သူပါအခုလည်း Trump နေရာမှာအစားထိုးနိုင်မဲ့သူတွေကိုကြည့်ရင် Ron DeSantis လို့အများကြိုက်တွေပြောပြီးမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတွေကြားပဋိပက္ခတွေဖြစ်အောင်ရှေ့ဆုံးကလုံနေတဲ့သူတွေကိုတွေ့မှာပါ Mike Pence လည်းအလားတူလုံနိုင်ပါတယ် ရင်ကျေးမှုမတူသူတွေကြားပဋိပက္ခဖြစ်နိုင်မဲ့မူဝါဒတွေကိုသူပြောနိုင်ပါတယ်အခုတတိတော့အများကြိုက်မူတွေကိုသူမလုံနိုင်မဲ့အခြေအနေမတွေ့သေးပါဘူး Republican Party ကလည်း Trump နောက်ပိုင်းဒီလိုလုံနိုင်မဲ့သူတွေကိုရှာနေတာပါ
ရှင်းနေတဲ့ကျင်းပါမယ် Republican Party တွင်ရွေးကောက်ပွဲမှာဘယ်သူပဲအနိုင်ရရ လက်တော်မှာကတော့ဖန်ဆာသူနဲ့အပြိုင်သမ္မတလောင်းဝင်အရွေးခံမဲ့ Trump ကိုဓာတ်ရိုက်စင်ခေါ်လိုက်တဲ့ပထမဆုံးဒုသမ္မတဟောင်းဖြစ်ပါတယ်ရှင်
သမ္မတဟောင်း Trump ကိုရှင်ပြိုင်ဖို့အတွက်ဒုသမ္မတဟောင်း Mike Pence ဒီရွေးကောက်ပွဲအကြိုကာလမှာဝင်လာတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြသွားတာဖြစ်ပါတယ်အခုတော့မြန်မာပြည်တွင်းကမတည်ငြိမ်တဲ့ငွေကြေးရေးဈေးကွက်အခြေအနေကြည့်အောင်ပါမြန်မာနိုင်ငံရဲ့ငွေကြေးဈေးကွက်မှာဒေါ်လာငွေလဲနှုန်းဟာအထက်ကျမြန်ပြီးတည်ငြိမ်မှုမရှိဘဲဖြစ်နေပါတယ်ဘာကြောင့်အခုလိုမတည်ငြိမ်ဘဲဖြစ်နေရပါသလဲတည်ငြိမ်မှုရှိအောင်ဘယ်လိုဖြစ်ရှင်းသင့်တယ်ဆိုတာတွေကို
CYA လုပ်ငန်းရှင်တွေနဲ့လုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းတင်ပြမှာဖြစ်ပါတယ်ဗျာဟုတ်ကဲ့ဘိုးဘန်းကမေလ27ရက်နေ့မှာဒီနိုင်ငံသားငွေသားတိုးရောင်းပေးမယ်လို့ကြေညာခဲ့ပြီနည်းနည်းပြန်ချခဲ့တာကနေအခုပြန်တက်လာတာကိုအမြင်မဖော်လို့တဲ့လုပ်ငန်းရှင်တူကဟုတ်လားသိရတော့ဒီကြားထဲမှာပေါ့နော်2000ရှစ်ကိုးတယ်နဲ့2900ပလက်ဆောင်မှာဒီရက်တွေမှာတော့2900နဲ့50လောက်တော့ းတက်လို့ပေါ့နော်နောက်ပြီးတော့ဒေါ်လာစီးဒီရက်ဒီမှာ2080လောက်ကနေ1950လောက်တက်တဲ့အချိန်မှာတော့ကမ္ဘာအစီးစီးလုံးနဲ့တက်ပြီးတော့သူကဒီနေ့တော့လိုက်တက်တာပေါ့နော
်အခုလိုရွှေစည်းလိုက်တက်လာတာအပြင်နောက်ဖြစ်နိုင်တဲ့အကျိုးဆက်တွေကိုလည်းအမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေက
ကျွန်တော်တို့ဒေါ်လာစီးတက်သွားတဲ့အတွက်ကြောင့်အရင်ဆုံးရွှေစည်းတက်တယ်ရွှေစည်းတက်တဲ့ကြောင့်လောင်စာစည်းတက်တယ်လောင်စာစည်းတက်လို့မလို့ဒီအကျိုးဆက်ကဖြစ်ခဲ့တဲ့အပြင်ရာသီလိုက်ပြန်ကြည့်ရာသီဟာပြည်တွင်းစားသုံးမှုမြင့်နေတယ်။ကြောင်းလေးဖွင့်မယ်။ကလေးစိတ်ကြီးရှိမယ်။ဒါမျိုးတွေပေါ့နော်။ဒါထက်ဆင့်တိုးလာတဲ့အခါမှာဒါကြောင့်အထွေထွေဈေးနှုန်းတက်တဲ့ဆင့်ကိုသွားမယ်။ဒါလောလောဆယ်ကဒီတစ်လနှစ်လအတွင်းမှာဖြစ်မဲ့ပြဿနာ။ဒါတော့ကြောင်းရင်နော်မိလာကလေးပင်မပေါ့
။ဒါပေမဲ့နောက်မမဖော်လို့တဲ့ပြည်တွင်းကစီးပွားရေးလေလာကဲခတ်သူကတော့ကုန်စည်နှုန်းတွေကတက်ပြီးသားပေမဲ့ဆက်တက်နိုင်တယ်လို့ဆိုပါတယ်
။ကုန်စည်နှုန်းကဒီဒေါ်လာလေးမတက်ခင်မတက်တဲ့ကာလတွေပြည်ရဲ2000နဲ့2900ကျောင်းမှာညင်ညီရဲဆိုတဲ့ကာလတွေမှာလေကိုယ်ကတော့တော့ရောက်တက်နေတာဗျာအခုဆိုရင်ဒီဆရာနာမသိငင်ကာလလေးတွေ့လို့ရှိရင်ကိုယ်ကတော့ဆက်လေးတုံးကြတော့တက်လာတာအခုလည်းတော့တက်နေအောင်ပဲကျွန်တော်မသိငင်ဘူးမကလေစီးပွားရေးလေပတ်ဖို့အတွက်ခက်တဲ့အချိန်ကြီးလုပ်ငန်းတွေရတ္တရာခက်တဲ့အချိန်ကြီးစားသုံးသူကမတုံးဆဲနိုင်တဲ့အချိန်ကြီးအစိုးတန်ကြလေတာပေါ့ဗျာဆိုတော့အခုကအဲ့လိုသွားနေ
အဲ့ဒီတော့ရှိမှာရောဒီငွေလဲနှုန်းဆက်တက်လာနိုင်ပါလားလို့မေးရမှာပြည်တွင်းလုပ်ငန်းရှင်က
စိတ်တော့လေထူးပဲတော့မဖြစ်ဘူးကြားဖို့ဆိုလည်းအရင်တော့လည်းမကြနိုင်ဘူးရင်းတော့လည်းမတက်နိုင်ပါဘူးဘာကြောင့်လဲဆိုတော့ဟိုမိုးရင်းရောက်လာတဲ့အတွက်တော့ဒီကောက်ပဲတိနေဒီ export ပို့တာတင်းတင်းကျသွားတယ်ပေါ့နော် So Adika Iso Po Chato Aichi Ma, Ipo Ka Le, O Ma Me, Tabi Me, Ayino Na Teto, Ipo Wa Nera Ko No, Balo Ipo Nere Su No, Ipo Nere Kanta Di Shira Ko No, Ipo Riya Laisin, Kupyu Je Lu Wa Po No, Kule Su Ya Chi Nya Je, Chow Da Re, Bibi Rima Chow Lu De Chow Kong Ni Su Yin Nang Nya Ni, Kima Di Duin Po Po Laisin Ma Piyu Ko No, Ayra Miu Le Shiro,
ရဲမီဘလိုအချက်ရဲများတာမျိုးတော့လည်းမရှိပါဘူးဒါပေမဲ့နိုင်ငံသားငွေရဖို့စံတင်ဖို့မှုကြားခဲ့ရတာနဲ့ဒီအပိုင်းအတွင်းလက်စစ်ကတင်သွင်းမှုတစ်စုံတစ်ရာများလာတာနောက်နိုင်ငံတကာကျောင်းတွေပြန်ဖွင့်လာလို့ဒေါ်လာဝယ်လိုအားတက်လာနေတာတွေရှိနေတယ်လို့တခြားစီးပွားရေးသူတွေတီတွေကထောက်ပြနေချိန်မှာအခုဒေါ်လာလဲနှုန်းတက်လာနိုင်တဲ့အခြေခံအကြောင်းရင်းကိုလည်းပြည်တွင်းစီးပွားရေးအကဲခတ်ကအာမဘိနေတို ဒီမုန်းကြီးတက်လာတဲ့ခံတော်လိုက်ငငယ်ငန်းဝေကိုတစ်ခါထပ်ပြတ်ချက်တယ်ဒါပေမဲ့ပြီးခဲ့တဲ့လပိုင်းကြီးမှာဒီကနေ့နှစ်ထဲသွားပြီအဲဒီညင်နေဘာလို့ညင်နေလဲဆိုတော့ဟိုစီးပွားရေးတင်ငင်ကမဟုတ်ဘူးဘုဘုံနေကိုမြတ်တာနာမဟုတ်ဘူးတင်းကြထားလို့ဒီမတက်နိုင်လို့တမမရှိလို့ပေါ့နော်စီးပွားရေးမလဲပတ်လို့ညင်နေတာသူတို့ဒီအမေရနာနေထင်းချုပ်ပြီးတော့စီမံခံရမှုအလွဲကြီးကြောင့်ရောငငယ
ပုံကုန်ရသည်ပုံကုန်ရရတဲ့ဝင်ငွေရှိနေသည်ပဲလို့ပုံကုန်ရသည်အကုန်လုံးကိုမိုးကြလာခြင်းမှာဒါဈေးတက်လာမှာရှင်းရှင်းလေးဝင်အနေနဲ့တော့တက်နေနိုင်သေးတာပဲဒါဖြင့်နောက်ဆုံးသွင်းကုန်တဲ့ဒေါ်လာထိန်းချုပ်ရေးမူဝါဒကြောင့်နောက်ဆုံးအခုလိုဖြစ်လာတာပါလို့ပြည်တွင်းလုပ်ငန်းရှင်ကထောက်ပြပါတယ်အခုတွင်းနဲ့အင်ပို့တွင်းနဲ့လိုင်းစီရောက်တယ်အဲ့ဒီအင်ပို့တွင်းနဲ့လိုင်းစီဟာအက market rate ရောင်းလို့ရတယ်အဲ35ရေးရပဲဒီ import တွေကဒေါ်လာ import တွေဒေါ်လာသို့မဟုတ် yuan မို့ flat ပဲဖြစ်ဖြစ် rupee ပဲဖြစ်ဖြစ်နေဆက်ကုန်သွယ်ရေးဖြစ်ဖြစ်အဲ့ကုန်သွယ်ရေးအကုန်လုံးကိုဒီ35ရေးကနေပဲဝယ်ရတာဖြစ်တဲ့အတွက်တော့အဲ့ကကြောင့်ဒေါ်လာဈေးကဟိုနည်းနည်း2000ကျပ်ပေါ်ရောက်လာတဲ့အတွက်လက်ရှိ policy ကြောင့်ဖြစ်တာအဲ့ policy ကို653လောက်ဖြီးလိုက်ရင်အဲ့ဆိုပြောလို့ကျောင်းတဲ့လူကတရားရံလုံးရောင်းလို့ရအောင်ပဲဝယ်တဲ့လူကလည်းတရားရံလုံးဝယ်လို့ရအောင်ပဲအဲ့ဒါဆိုရင်ဒေါ်လာဈေးမတက်တော့
ဒါအပြင်အခြေခံကြတဲ့စီးပွားရေးမူဝါဒကြီးတွေနဲ့ဆက်ဖြည့်ရှင်းဖို့လိုသေးတယ်လို့လည်းဒီပါရောက်စီးပွားရေးပညာရှင်ကဆက်ထောက်ပြပါတယ်
နော်ဘဏ္ဍာရေး policy နဲ့ငွေကြေး policy နဲ့ကူစားရမှာစီသူတို့မှာပြီးခဲ့တဲ့တစ်နှစ်ကျော်တည်းမှာကျင်းသုံးနေတဲ့စွမ်းအားမရှိဘူးလို့တော့လောက်တာပဲဥပမာဘဏ္ဍာရေး policy နဲ့ဆိုရင်အခွင့်အောက်တွေညှိရမယ်နော်ကုန်ကြမ်းစိတ်တွေတက်တဲ့တက်ရမလျှော့စင်လျှော့အဲ့ဒါမလုပ်နိုင်လို့လိုရင်ငွေရိုက်ထုတ် money supply နဲ့တက်တဲ့အခါကျတော့အခွင့်အောက်လည်းမရအောင်အဲ့တော့ဘဏ္ဍာရေး policy ကိုပြောင်းမှုမရှိဘူးအဲ့ဒီတစ်ဖက်ကဟောငွေကြေး policy တန်းတော့လေအတိုးအနှုန်းနဲ့သူတို့ကင်တော့ခက်တယ်ဟောငွေတွေများလာတဲ့ခါမှာ size certain ထုတ်ရောင်းတယ်သူတို့ရောင်းခဲ့ပါတယ်2021အကောလောက်ကချင်းတယ်ဘယ်သူမှလည်းသူတို့မျိုးတော့မဝယ်ဘူးဝယ်နေစွမ်းအားလည်းမရှိဘူးလေအဲ့ဒါကြောင့်ဒီဟာကြီးကထက်ဆင်တိုးတူလာတဲ့အကျိုးဆက်တွေ
တကယ်တော့အခုလိုစီးပွားရေးအခြေအတဲအခြေအနေကအခြေခံပြဿနာတွေကိုအမှန်တိုင်းသိမြင်ပြီးဖြေရှင်းဖို့အခွင့်အလမ်းဖြစ်နိုင်ပေမဲ့တကယ်စုတ်ကင်အသုံးချနိုင်မလားဆိုတာတော့အလားအလာနည်းနေတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံကမတည်မငြိမ်ဖြစ်နေတဲ့ငွေလဲနှုန်းအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကလေးတွေရဲ့အနာဂတ်နဲ့ပတ်သက်တဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ရှင်လူပြီးတော့ဆော့နေတဲ့ကလေးတွေဆိုတာပျော်ရွှင်နေတဲ့ကလေးတွေပဲလို့ပြောရင်အများကလက်ခံကြမှာပါဆွီဒင်နိုင်ငံကမူကြိုအကြောင်းတစ်ခုကတော့တနေ့ကိုတောထဲမှာအ ਨੇ စုံ2နာရီကြာစာသင်ပေးနေပါတယ်စာသင်ခန်းအပြင်ဘက်ပတ်ဝန်းကျင်ကကလေးတွေအတွက်အထောက်အကူဖြစ်တယ်လို့လည်းဆရာမတွေကပြောကြပါတယ် AP သတင်းတပုတ်ကိုအခြေခံပြီးတော့မအီတန့်စင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
အတက်ခွန်းနဲ့အောက်ကလေးတွေရှင်လူပြီးတော့ကစားနေကြတာကိုတွေ့ရတတ်ပေမဲ့လေဆွီဒင်နိုင်ငံကဘူဂျိုကျောင်းတစ်ခုကတော့ကလေးတွေမဖြစ်မနေစာသင်ခန်းထဲကနေထွက်ကြဖို့တင်ယူထဲမှာထည့်ထားပါတယ်။တဘာဝပတ်ဝန်းကျင်ထဲမှာရောက်သွားတဲ့ကလေးတွေကစာသင်ခန်းထဲမှာထက်ဆိုင်ရင်အမြင်နဲ့အကြားအာရုံတွေမကအာရုံ၅ပါးလုံးနဲ့တင်ယူနိုင်တယ်ဆိုပြီးဒီဘူဂျိုကျောင်းဆရာမတွေကယုံကြည်ထားတာပါ။အသက်နှစ်နှစ်သုံးနှစ်အရွယ်ကလေးတစုကဒီသင်းပတ်ထဲမှာမီးမွှေးနီးကိုလေးလာနေကြပါတယ်။မီးအကြောင်းရုပ်ရှင်ကြည့်တဲ့အပြင်တိုးထဲကိုတကယ်သွားပြီးမီးကြောင်နဲ့မီးချစ်တာမီးသွေးနဲ့မီးဖို့တာတွေကိုလည်းလေးလာကြပါတယ်။တိုးကြောင်မှာ25နှစ်တာဆီယမလွတ်လာတဲ့အမကတင်ကြောင်မှုအကြောင်းကိုခုလိုရှင်းပြပါတယ်။
It's easier to see how a fire works and how to light it.
မီးဘယ်လိုမွှေးရမလဲဆိုတာကိုလက်တွေ့ကြည့်လိုက်ရင်တော့ရှင်းပြတာပိုပြီးတော့လွယ်သွားပါတယ်။မီးမွှေးဖို့အတွက်အောက်ဆီဂျင်အပူနဲ့တခြားပစ္စည်းတွေလိုပါတယ်။အဲ့ဒါတွေမရှိရင်မီးမမွှေးနိုင်ဘူးဆိုတာကိုလည်းသူတို့တွေ့သွားပါတယ်။ကလေးတွေအသက်ငယ်ငယ်ကလေးကဒီလို သိစေချင်တာပါဒါမှသူတို့ကြောင်းတက်တဲ့အရွယ်ရောက်ရင်တခြားအတန်းတွေတက်တဲ့အခါမှာမိမွေးဖို့လိုတဲ့အရာ၃ခုကိုမှတ်မိနေမှာဖြစ်ပြီးတော့မိဘလို့ငင်းရမလဲဆိုတာကိုလည်းသိနေပြီးသားဖြစ်မှာပါ
မုံချက်စားနိုင်မှုလိုအပ်တဲ့မီးဖို့ဖို့အတွက်ထင်းတွေကိုလည်းကလေးတွေကခွဲပေးပါလေဒီနေ့မှာတော့တောထဲမှာပန်ကိတ်မုံလုံစားကြမှာဖြစ်ပါလေပန်ကိတ်အကြီးတစ်ပြားကိုဖုတ်ပြီးတော့ကလေးတွေအားလုံးညီလူညီမျှဝေခွဲစားရမှာဖြစ်ပါလေဒီလိုအချိန်ခါတင်းတဲ့အတွက်တခါလေပေါင်းလုံးမြောက်စားကိုပါဆရာမကတင်ပေးလိုက်ပါလေ
It's much better for kids to learn in authentic environment
တကယ်ပါဝင်ခြင်းမျိုးမှလည်လာတာကကလေးတွေအတွက်ပိုကောင်းပါလေအပြင်မှာလည်းကလေးတွေကိုပေါင်းနှုတ်မြောက်စားသင်ပေးပါရယ်ကလေးပဲနှစ်ယောက်ရှိလဲဆိုတော့ကိုရည်တွက်ပြပြီးတော့ပန်ကိတ်တစ်ခုကိုဘယ်နှစိတ်စိတ်နိုင်တယ်လဲဆိုတော့ကိုတွက်ပြပါရယ်အသီးတွေအကြောင်းပြောပြီးတော့အသီးတစ်လုံးကိုဘယ်နှပိုင်းပိုင်းနိုင်တယ်လဲဆိုတော့ကိုလည်းသူတို့ကိုသင်ပေးပါရယ်စာတွေပဲသင်ပေးုံမကတကယ်လက်တွေလည်းလုပ်နိုင်မှုအဓိကအရေးကြီးဆုံးမှာဒါမှသူတို့ဆက်ပြီးတော့လေ့ကျင့်နိုင်မှာပ
ါနေပူမိုးရွာလို့ဆွေရင်ဘာသာစကားနဲ့တိုက်ရိုက်အသေးပဲရတယ်အိုအော်စကာမူဂျိုကျောင်းတွေကို1985ခုနှစ်ကတည်းကစပွင့်ထားတာဖြစ်ပြီးနိုင်ငံတော်ကျောင်းကွဲပေါင်း200ကျော်ရှိပါသေးတယ်။လက်တွေ့ကြတဲ့သင်ကြားမှုတွေနဲ့ကလေးတွေရဲ့ဘဝပုံစံရေးရှိအဆင်ပြေစေဖို့ရှေ့ရှုသင်ကြားပေးနေရပါ။ကျမတို့ရဲ့နေ့စဉ်ဘဝတွေမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဥထုရသည့်ဖောက်ပြန်မှုတွေတိုးလာနေကြပါပဲ။တိုးထဲမှာရောက်နေတဲ့မူဂျိုကျောင်းပေါ်မှာလည်းစိတ်ဝင်စားမှုတိုးလာနေတာဖြစ်ပါသေးတယ်။ဒီကျောင်းကိုတက်ချင်တဲ့ကလေးအယောက်300ကျော်လောက်တန်းစီပြီးတော့စီးပေးထားတာပါ။စာသင်ခန်းပြပမှာသင်ကြားမှုကကလေးတွေရဲ့စိတ်ဖြစ်စီမှုကိုလျှော့ချနိုင်တဲ့အပြင်စိတ်အာရုံစူးစိုက်မှုကိုလည်းတိုးစေတဲ့အကြောင်းစာသင်ခန်းပြပပညာရေးဆိုင်ရာအကြီးအကဲအကြံပေးအန်ဒရစ်ကပြောပါသေးတယ်
။ The cortisol level goes down, the serotonin level goes up.
အပြာရောင်ဆဲရောင်တွေများတဲ့အပြင်ပတ်ဝန်းကျင်တွေကိုသွားတဲ့အခါစိတ်ဖြစ်စီမှုဟော်မုန်းကော်တီဆောလ်လျော့သွားပြီးပျော်ရွှင်မှုဟော်မုန်းဆေရာတိုနင်တိုးလာပါတယ်။စိတ်အာရုံစူးစိုက်မှုလည်းတိုးစေပါတယ်။ဒါပေမဲ့နိုင်ငံအလိုက်ကွာခြားပါတယ်။စစ်ဘေးတည်းတဲ့ဒေသမှာကြီးပြင်းတဲ့ကလေးတွေဆိုရင်တော့တောအုပ်ထဲမသွားခြင်းပဲကြောက်တတ်ကြပါတယ်။ပညာရေးဆိုတာနိုင်ငံတစ်နိုင်ငံချင်းစီရဲ့ယဉ်ကျေးမှုအပေါ်လိုက်ပြီးပြောင်းလဲရတာပါ။ဂျပန်၊တရုတ်၊ဗြိတိန်၊နော်ဝေး၊ဒိန်းမတ်နဲ့ဆွီဒင်ဘယ်နိုင်ငံမှမဆိုရင်ကျေးမှုနဲ့ရိုးရာဓလေ့တွေကိုပညာရေးကဏ္ဍထဲမှာထည့်သွင်းစဉ်းစားဖို့လိုပါတယ်
။ဆွေဒင်နိုင်ငံကမူချိုကျောင်းတွေကစာသင်ခန်းပြင်ပသင်ကြားမှုကိုပို့ပြီးတော့အားပေးလာပါသေးတယ်။အတန်အလုံးကလေးရွယ်အလုံးအတွက်စာသင်ခန်းပြင်ပသင်ကြားမှုမရှိမဖြစ်လိုအပ်တဲ့အကြောင်းသူကအလေးပေးပြောဆိုပါသေးတယ
်။ No one talks about the outdoor day. They see the indoor environment.
ကလေးတွေအတွက်ပိုကောင်းတဲ့ကျောင်းစာသင်ခန်းဓာတ်ခွဲကမ်းနဲ့အားကစားရုံတွေစောက်ဖို့ပဲပြောလို့ရှိပြီးအပြင်ပတ်ဝန်းကျင်ရဲ့အကျိုးရှိပုံကိုတော့ထက်မပြောတတ်ကြပါဘူး။တင်ယူမှုရဲ့အခြေခံကဘာလဲ။ဘာတွေတင်ပေးမှလဲ။စာသင်ခန်းထဲမှာပဲ6နှစ်လောက်ထိုင်ပြီးအချိန်ကုန်နေဖို့မဟုတ်ပါဘူး
။အသိပညာဗဟုသုတတဲ့မကကလေးတွေအနေနဲ့ကိုယ်တာဝန်ကိုယူတတ်တဲ့အမှုချင်းကိုလည်းတင်ပေးပါသေး
။ It's good for them to learn how to handle their own stuff.
ကလေးတွေအနေနဲ့ကိုယ်ဝေယဝိစာကိုကိုယ်တာဝန်ယူနိုင်အောင်လို့တင်ပေးတာဟာသူတို့အတွက်ကောင်းပါတယ်။ကိုယ်ကြောပိုးအိတ်ကိုလည်းပါလာတဲ့ရေဘူးကိုရေငန်းရင်ထုတ်တော့တာမျိုးကိုဖသာကိုလှုပ်တက်အောင်လို့အေးလိုက်ရင်လည်းအေးဝတ်နောက်တစ်ခါအိုက်လိုက်ရင်တော့လည်းချွတ်ဒါတွေကိုကိုဆုံးဖြတ်ချက်နဲ့ကိုလှုပ်တက်ပါတယ်ကိုကိုကိုစောင့်ရှောက်တက်တယ်လို့ပဲတငယ်ချင်းနေနေတခြားသူတွေကိုလည်းအချင်းချင်းဖေးမနိုင်မှုသင်ပေးပါတယ်တယောက်နဲ့တယောက်ဖေးမအကူညီခြင်းအဖြစ်တော့အလုံးအတွက်ပို့ပြီးတော့ကောင်းမှုနဲ့အတိုင်းဝိုင်းဖန်တီးနိုင်မယ်လို့ကျမတို့ယူဆပါတယ်
အပြင်မှာတိတ်အီလာရင်တော့ကလေးတွေကိုစာသင်ခန်းထဲကိုပြန်ခေါ်ပြီးစာဆက်တင်ပေးပါလိမ့်။ဆွေတင်မှုချိုကျောင်းနေကလေးတွေကတနေ့ကိုနိုင်တော်တော်များများအပြင်မှာနေကြပြီးစာသင်ယူရတာဖြစ်တာကြောင့်နေပူမိုးရွာစီးနင်းတံခံနိုင်မဲ့အဝတ်အစားအပြည့်စုံဝတ်ဆင်ကြပါလိမ့်။အေးတဲ့အပြင်ဘက်ထွက်တောအုပ်ထဲမှာစာသင်ပြီးမုန့်ပူပူလေးတွေစားပြီးရင်တော့ကျောင်းခန်းထဲကိုပြန်ဝင်လာကြပြီးကိုယ်အကျိုက်ဆုံးခေါင်းအုံအယုတ်လေးတွေကိုကြည့်နေကလေးတွေကနေ့လယ်ဆိုရင်တရေတမောအိတ်ကြရလေဖြစ်ပါလိမ့်ရှင်။
မြန်မာပြည်ရဲ့စနေနေ့မနက်ခင်း VOA ရဲ့အစီအစဉ်လေးကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအမျိုးသမီးကဏ္ဍသုတဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်6နာရီခွဲနှိပါရှိပါပြီ VOA အမေရိကန်အတန်ရဲ့ကျွန်တော်စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့သူတော်ဆုံးလင်းအမေရိကန်တခွင်အစီအစဉ်သိပ္ပံနဲ့နည်းပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်အင်တာနက်အွန်လိုင်းကာတွန်းဝက်ဘ်ဆိုက်ဖြစ်တဲ့ Webtoon မှာကာတွန်းတွေအပျော်တမ်းရေးနေရကနေလူအသိများသတိပြုမိပြီးအက်ဒီတာကပါကမ်းလှမ်းလို့အခုဆိုလို့ရှိရင် To Tame a Fire မိဒဇငြိမ်သက်ခြင်းဆိုတဲ့နာမည်နဲ့ကာတွန်းဇာတ်လမ်းတွေ episode ပေါင်း50ကျော်ရေးဆွဲပြီးပြီလို့အသက်19နှစ်အရွယ်သာရှိသေးတဲ့မဟယ်လာရီဆန်ကပြောပါတယ်အွန်လိုင်းပရိသတ်ဆယ်သန်းကျော်ရှိပြီးကာတွန်းဇာတ်လမ်းတွေတွေဇက်တိုက်ရေးသွားဖို့စ조사နေတယ်လို့မဟယ်လာရီဆန်ကအမေရိကန်ပြည်ထောင်စုမှာမြန်မာမိဘနှစ်ပါးကမွေးဖွားလာခဲ့သူကပြောပါတယ်လူငယ်ကာတွန်းဆရာမဟယ်လာရီဆန်ကိုမက်ခင်ဖြူတွေဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes. မင်္ဂလာပါ။ VOA အတွက်အခုလိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ်
။မင်္ဂလာပါ
။ Oh, Mahalee Stan ကဒီ Webtoon ဆိုတဲ့ online cartoon website တခုမှာအခုဆိုရင် cartoon တွေဆွဲနေတယ်ဆိုတာသိရတယ်။ဒါ episode နဲ့ဆိုရင်50ကျော်ပြီဆိုတာလည်းကျွန်မသိရပါတယ်။ follower တွေလည်း10တန်းကျော်ရှိရဆိုပြီးတော့သိရတယ်။ဒါအသက်ဆိုရင်ဒါ19နှစ်ပဲရှိသေးတယ်။So webtoon ဆိုရတာ cartoon site တခုမှာအခုလိုမျိုးကဘယ်လိုဘာပဲပြောပြောပေါ့နော်နေရာတခုရတယ်လို့ပြောလို့ရတယ်ဒီအသက်အရွယ်မှာအဲဒါကကအလုပ်တခုလိုမျိုးလုပ်ခွင့်ရနေပြီ cartoon အလုပ်ကိုဟုတ်တယ်မလားဆိုတော့ဘယ်လိုကြိုးစားခဲ့ရလဲ
so I had a very small social media following so when I started my series by myself I posted about it and it gained a little bit of attentionand as more and more people
okay အရင်တုန်းကတော့ online လူမှုကွန်ရက်မှာကုကာတုံးလေးတွေကိုတတိထား like ဖတ်တဲ့ follower ဆိုတာအနည်းချင်းလောက်ပဲရှိတာပါအဲ့ဒီမှာကိုဘာသာကတုံးဇာတ်လမ်းတွေ series like ဆွဲပြီးဒီလိုပဲတင်ရင်းနဲ့နောက်တော့တဖြည်းဖြည်းလူတွေပို့တတိထားမိလာပြီးပို့ဖတ်လာကြပါတယ်အဲ့လိုနဲ့ပဲနောက်ဆုံးမှာ webtoons အဖွဲ့ကကျွန်မကိုဆက်သွယ်လာတာပါပဲ
ကျွန်တော်ဆွဲတော့တော့ဝါသနာအရသမီးပတ်တာသမီးအပျော်ဆွဲတယ်ပေါ့နော်အပျော်ဆွဲတယ်လို့ပြောတာပေါ့လေအပြော်ဆွေးင်းနေမှပဲဒီလိုမျိုး webtoons ကနေပြီးတော့ကိုယ့်ရဲ့ cartoon မျိုးတွေ့သွားပြီးတော့သူတို့ရှိမှ series like ဆွဲဖို့အတွက်ကမ်းလှမ်းတာပေါ့အဲ့လိုမျိုးဆွဲပစ်သွားတယ်ဆိုတဲ့သဘောပေါ့အခုဆိုလို့ရှိရင်ဒါ cartoon တွေကိုလည်း အလုပ်တစ်ခုအနေနဲ့ပေါ့စပြီးတော့ဆွဲနေတယ်ဆိုတာလည်းသိရတယ်လေဆိုတော့ဒီလိုအောင်အောင်မြင်မြင်ဖြစ်လာဖို့အတွက်ကိုယ့်ရဲ့ကြိုးပမ်းအားထုတ်ဖို့ပေါ့နော်ကိုဘယ်လောက်ထိလုပ်ခဲ့ရလဲလောလောကူကူပဲဒီချင်းတွေကိုရောက်သွားတာလားတမမဟုတ်လို့ရှိရင်အခက်ခဲတွေရောရှိခဲ့လား
So I started about 3 years ago now. When COVID started, I didn't have a lot to do, so I decided to start doing comics just because.
အဲ့လိုဆွဲတာကိုစခဲ့တာကတော့လွန်ခဲ့တဲ့3လလောက်ကပါ။ COVID ကပေးစတဲ့အချိန်မှာပါ။ COVID တွေဖြစ်တဲ့အချိန်မှာတခြားလုပ်စရာလည်းတိတ်မရှိတော့ကတ်တုန်းဇာတ်လမ်းတွေပဲထိုင်ရေးဖြစ်ပါတယ်။ COVID ကာလမှာအကောင်းဆုံးဖြတ်တန်းနည်းလို့ထင်ပါတယ်။အခုရေးနေတဲ့ဇာတ်လမ်းတွေမတိုင်ခင်ကတခြားဇာတ်လမ်း၃ပုံလောက်ရေးခဲ့ပါသေးတယ်။အခုဇာတ်လမ်းနဲ့လုံးဝမတူတဲ့ဇာတ်လမ်းတွေပါ။အဲ့ဒါတွေတခုမှစိတ်ကြိုက်မဖြစ်ခဲ့ပါဘူး။အဲ့ဒီဇာတ်လမ်း၃ခုလုံးကိုလွှတ်ပစ်လိုက်ပြီးအခုဇာတ်လမ်းကိုစာရေးဖြစ်ပါတယ်။ပြီးတော့ online မှာကိုယ့်ဘာသာပဲတင်လိုက်တယ်။နောက်တော့ဖတ်တဲ့သူတွေပုံမှန်များလာပြီးလူတွေတတိထားမိသွားတော့ webtoons editor ကကျွန်မကိုဆက်သွယ်လာပြီးအတူလက်တွဲလုပ်ဖို့ကမ်းလှမ်းလာတာပါပဲ
။ To work together with webtoon.
အဲ့တော့ဒီအခုကုမ္ပဏီနဲ့အခုအလုပ်တွေတွဲလို့လုပ်ဖြစ်တာကဒါဆိုလို့ရှိရင်အခုပြောသွားတဲ့အတိုင်းဆိုလို့ရှိရင်3နှစ်လောက်ရှိပြီလို့ပြောလို့ရလား
ဟုတ
်ကောင်အလုပ်တစ်ခုအနေနဲ့ပေါ့နော်စပြီးတော့လုပ်တာ3နှစ်လောက်ရှိပေါ့နော်ဆိုတော့အခုဆိုလို့ရှိရင်ဒါအပိုင်း50ကျော်သွားပြီလို့လည်းသိရတယ်ဆိုတော့ဒါဘယ်လောက်ထိဆက်ပြီးတော့ဆွဲသွားမှာလဲပြီးရင်ရောဒီအလုပ်ကိုဆက်ပြီးတော့လုပ်သွားအောင်မလားဘယ်လိုပုံစံလုပ်မလဲပြောပြပေးပါလား
So for this season I'm planning on doing about 80 episodes.
ဒီဇာတ်လမ်းတွေမှာတော့အပိုင်း80ဆွဲပါမယ်။ဒါပြီးရင်နောက်ဆက်တွဲဇာတ်လမ်းတွေနောက်နှစ်ခုထပ်ဆွဲပါမယ်။ အပိုင်းလိုက်ဆိုရင်တော့နောက်ထပ် episode 150ကနေ200လောက်အထိဖြစ်သွားမှာပေါ့အဲ့လောက်ဆွဲပြင်မယ်ထင်ပါတယ
်ဆိုတော့
အဲ့တော့ကြောက်ရစကတည်းက to tame the fires ရဲ့နာမည်နဲ့ပဲဆက်ပြီးတော့လောက်သွားမှာပေါ့ဆိုတော့ငငယ်လေးကပကြီးကိုဝါသနာပါခဲ့တာလားပကြီးဒီလိုမျိုးပကြီးဆွဲရဆိုတာမှလေအခုလိုမျိုးဒီလို online မှာအခုလိုဆွဲတာနဲ့လက်နဲ့ဆွဲတာနဲ့လည်းမတူဘူးလေဆိုတော့ဘယ်အချိန်မှာဝါသနာပါပြီးတော့ဒီလိုမျိုးဒီလိုဆွဲတဲ့အမှုပညာနဲ့စပြီးတော့အကျွမ်းတဝင်ဖြစ်ခဲ့တာလဲ
So in the beginning when I was 4 I would do traditional drawing a lot and then as I said before COVID happened.
ငယ်ငယ်ကစပြောရရင်တော့လေးနှစ်သမီးအရွယ်ကလေးကရိုးရိုးပကြီးတွေအများကြီးစဆွဲခဲ့တာပါ။နောက်ပိုင်းကျမှကျမစောစောကပြောသလိုပေါ့။အထူးသဖြင့် COVID တွေဖြစ်တော့ကာတွန်းတွေပဲရေးတော့မယ်လို့ဆုံးဖြတ်ပြီးကာတွန်းဇာတ်လမ်းတွေစဆွဲဖြစ်လာခဲ့တာပါပဲ
။ကြောက်အခုကအထက်တန်းကျောင်းတော့ပြီးသားပြီလို့ထင်ပါတယ်။ဆိုတော့အခုအထက်တန်းပြီးသားပြီးတော့တက်သူစတက်နေပြီလား။ဘယ်နှစ်ကိုရောက်နေပြီလဲ
။ So I already finished my first year of university but over the summer as work became more intense
တက္ကသိုလ်ပထမနှစ်ပြီးပါပြီဒါပေမဲ့တွေ့ရသည်ကျောင်းပြန်ရပြီလို့ကျောင်းပြန်တက်မဲ့အချိန်မှာအခုဆွဲနေတဲ့ဇလန်းတွေကအချိန်ပေးရတော့ကျောင်းကနေယာယီခဏနားပြီးဒီဇလန်းတွေပြီးအောင်ဆွဲနေတာပါအချိန်အများကြီးပေးရတော့ကျောင်းနဲ့အလုပ်တပြိုင်တည်းလုပ်ဖို့မဖြစ်နိုင်ပါဘူးဒါကြောင့်ကျောင်းခဏနားလိုက်တာပါ
ကျောင်းကြတော့ကျောင်းတက်တဲ့ဘာသာရက်ကဒီကာတွန်းပညာရင်းနဲ့ပဲဆက်ဆက်လား
a little bit I did graphic design and that didn't interest me much it wasn't very similar to what I'm doing
right
now. ဒီ
နေ့လေးဆက်ဆက်တယ်လို့ပြောရမှာပါအခုတက်နေတာက graphic design ဘာသာရက်ပါဒါပေမဲ့ကျမသိစိတ်ဝင်စားသလိုအခုလုပ်နေတာနဲ့လည်းအများကြီးဆက်ဆက်မနေပါဘူးဆိုတော့ကျောင်းပြန်တက်ရင်တော့တခြားဘာသာရက်တစ်ခုကျောင်းယူမှာပါအဲ
့တော့အခုတနှစ်နားထားတဲ့သဘောပေါ့ပြီးရင်ကောအချောင်းကိုပြန်ပေါမှာလားဒါမှမဟုတ်ကာတွန်းကိုပို့ပြီးတော့ပဲဒီဒီကာတွန်းဆွဲတဲ့ဟာကိုပဲဦးစားပေးမှာလားကို့အတွက်ဘယ်ဟာပို့ရေးကြည့်လဲ
Right now I'm seeing my comics as more of a priority currently after I finish this one
လောလောဆယ်တော့ဒီကာတွန်းဆွဲတာကကျွန်မအတွက်ပို့ပြီးဦးစားပေးလုပ်ချင်တဲ့အရာပါပဲဒီဇလန်းတွေပြီးရင်ဘလို့အခြေအနေဆက်ဖြစ်မလဲဆိုတာကြည့်ပါမယ်ကျောင်းပြတ်တက်ချင်စိတ်ဖြစ်ရင်လည်းတက်ပါမယ်။ဒါပေမဲ့ဒီဇလန်းတွဲကိုတော့ပြီးအောင်ရေးချင်ပါတယ်
။ကျတော့ဒီကာတွန်းဆွဲတဲ့အမှုပညာနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ဘဝကိုဘယ်လောက်ထိရည်မှန်းထားလဲ။ချစ်ကိုယ့်ရဲ့ဘဝရည်မှန်းချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လောက်ထိရည်မှန်းထားလဲ။ဒီအလုပ်ကိုလုပ်ဖို့
So after this series I am thinking about another series already and planning it out and writing it.
ဒီဇလန်းတွေပြီးရင်နောက်ထပ်ဇလန်းတွေတွေဆက်ရေးသွားဆွဲသွားဖို့စဉ်းစားထားသလိုစပြီးတော့လည်းလုပ်နေတာတွေရှိပါတယ်။ဆိုတော့အခုလက်ရှိဇလန်းတွေပြီးတာနဲ့နောက်ထပ်ဇလန်းတွေတွေဆက်တိုက်ရေးသွားမှာပါ
။ Like ဒီကတ်တွန်းဆွဲတဲ့အလုပ်ကကိုယ့်ရဲ့ဘဝရည်မှန်းချက်လိုတစ်ခုလိုမျိုးလှုပ်သွားချင်တာလား။ဒီကတ်တွန်းပညာရက်ကိုဘယ်လောက်ထိသတိဆက်ပြီးတော့ဒီဥစ္စာကိုဆက်ပြီးတော့တိုးတက်အောင်ပို့ပြီးတော့နေရာရအောင်ပို့ပြီးတော့နာမည်ရအောင်ဘယ်လောက်ထိလှုပ်သွားချင်တာလဲ။ဘယ်လောက်ထိရည်မှန်းချတာလဲ။
I think I just keep trying to interact with my readers more and more and to keep that connection with them and I think that would help grow my audience more and increase my name.
ကိုပရိသတ်တွေနဲ့ပို့ပြီးထိစပ်နေနိုင်အောင်ပို့ပို့ကြိုးစားသွားမှာပါ။ဒီနည်းနဲ့ပရိသတ်တွေပို့များလာအောင်လုပ်ပြီးကိုကိုလူတွေပို့သိလာအောင်လုပ်သွားမှာပါ။နောက်ဆုံးရည်ရွယ်ထားတာကတော့ဒီဇလန်းတွဲကိုအကောင်းဆုံးအရေးသွင်းတဲ့ပြီးအောင်ရေးသွားဖို့ပါပဲ။ရေးရွှေအတွက်အတ္တိမရည်မှန်းချက်ကတော့ကျမရဲ့ဇလန်းတွဲကို animation ရုပ်ရှင်တစ်ခုဖန်တီးနိုင်တဲ့အထိကြိုးပမ်းသွားဖို့နဲ့ကာတွန်းဇလန်းတွေဆက်ရေးသွားဖို့ပါပဲ။ဒါကျမရဲ့ရေးရွှေရည်မှန်းချက်ပါ
။ So that would be my long term goal.
ဟုတ်ပါပြီ။အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းကာတွန်းဒီအနုပညာမှာစိတ်ဝင်စားတဲ့လူငယ်တွေအမျိုးသမီးတွေပေါ့နော်အခု gallery sand လို့အရွယ်လေးတွေလည်းရှိပါတယ်အများကြီးပဲဆိုတော့ကိုကတော့အခုအချိန်မှာဒီ webtoon ဆိုရက် internet ပေါ်မှာရှိတဲ့ဒီ cartoon website မှာနေရာတစ်ခုရတယ်ပေါ့နော်ဆိုတော့ကိုလိုပဲဝါသနာရှိတဲ့သူတွေစိတ်ဝင်စားတဲ့သူတွေလည်းလမ်းဖောက်နိုင်အောင်ဆိုလို့ရှိရင်ကိုအနေနဲ့သူတို့ဘာတွေအချံပေးနိုင်မလဲ
I would suggest for them to keep working hard and focusing on themselves and their work and ignoring any discouraging comments that might come their way.
အလုတ်ကြိုးစားဖို့ကိုယ်အလုံးနဲ့ကိုယ့်ကိုယ်ကိုမှပဲအာရုံစိုက်ဖို့အားပေးကြပါရစေ။ကိုယ့်ကိုယ်ခွန်အားမဖြစ်စေမဲ့မှတ်ချက်စကားတွေကိုမကြည့်ပါနဲ့။အမှုပညာရှင်တယောက်တကယ်ဖြစ်ချင်တဲ့ဆိုရင်ဒါကိုဆက်လုပ်နေရမှာပါ။ဇွဲမလျှော့ပါနဲ့။အဲ့လိုဆက်လုပ်နေမှသာတနေ့အောင်မြင်တဲ့အမှုပညာရှင်တယောက်ဖြစ်လာမှာပါ။ကိုယ်လုပ်ချင်တဲ့အလုပ်တစ်ခုကိုပြင်းပြင်းထန်ထန်ကြိုးစားအားထုတ်ရင်အဲ့ဒီလိုကြိုးစားရတဲ့အကျိုးကိုပြန်ခံစားရပါလိမ့်မယ်
။ကျေးဇူးများကြီးတင်ပါတယ်။အခုလိုအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်
Thank you. I found the power.
တွေ့မေးမြန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍမှာတော့ဒီအမေရိကန်မြန်မာမျိုးဆက်တဲ့ကာတွန်းဆီယာမလေးအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါဆက်လက်ပြီးတော့နားဆင်ရမယ်အမေသုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ခန္ဓာကိုယ်ပုံမှန်မဟုတ်သူတွေကိုကာကွယ်မဲ့ဥပဒေနယူးယောက်မြို့မှာပြဋ္ဌာန်းလိုက်တာလူသားရှာပမှုပြဿနာနဲ့အိမ်သုံးစွန့်ပြင့်ပစ္စည်းတွေကိုဘယ်လိုအသုံးပြန်ချသလဲဆိုတာတွေကိုကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
နယူးယောက်မှာအဝလွန်သူတွေအရက်ဆန်ကြေးမမီတာကိုအကာအကွယ်ပေးတဲ့ဥပဒေပြဋ္ဌာန်းလိုက်တာကြောင့်တော်တော်များများကဝမ်းသာကြိုဆိုကြပါတယ်ဒီဥပဒေကြောင့်အရက်ပုသူတွေအဝလွန်နေတာကြောင့်ဆိုပြီးတော့အလုံးမခန့်တာတွေကိုအကာအကွယ်ပေးမှာဖြစ်တယ်လို့စားတောက်ဆိုင်တွေအများသုံးတည်ယူပို့ဆောင်ရေးရင်အဆောက်အုံတွေမှာအများနည်းတူသွာလာနိုင်အောင်ဖန်တီးပေးရမှာပါ
There's other laws
ဒီနိုင်ငံမှာကဥပဒေအမျိုးမျိုးထုတ်ပြန်ထားပေမဲ့လည်းအခုကိစ္စကတော့တော်တော်လေးအောင်မြင်တယ်လို့ပြောရမှာပါနှစ်တွေအတော်ကြာမှအခုလိုဥပဒေမျိုးပြဋ္ဌာန်းနိုင်တာပါကိုဘွားအတွက်လည်းအထောက်အကူဖြစ်တာကြောင့်အားလုံးဝမ်းသာကြပါတယ
်နိုဝင်ဘာ22ရက်နေ့မှာစတဲ့အသက်ဝင်မဲ့ဒီဥပဒေကြောင့်ခွဲခြားဆက်ဆံခံရသူတွေအခွင့်အလမ်းအပြည့်အဝရလာတော့မှာပ
ါ It's very very joyful
တော်တော်ကိုပျော်ပါတယ်ကျမဘွားတစ်လျှောက်လုံးဝလာတာဆိုတော့လူတွေကကျမကိုပြစ်တင်ကြပါတယ်လူလူတော်မသတ်မှတ်ကြတာမျိုးလဲတွေးကြပါတယ်အခုလိုဥပဒေပြဋ္ဌာန်းလိုက်တော့ကျမတို့လည်းအားလုံးနဲ့ချက်တူအခြေခံလူခွေကြီးခန်းစားတင်နေဆိုတာစပြီးလက်ခံလာကြတာပ
ါနယူးယောက်စီးတီးမှာတော့ဒီဥပဒေကြောင့်သက်ဆိုင်သူတွေအနေနဲ့ကြိုတင်ပြင်ဆင်လာကြလိမ့်မယ်လို့ဆိုပါတယ
် We will see employers paying
လုပ်ငန်းရှင်တွေအနေနဲ့လည်းဒဏ်တူခံအတာမျိုးလှုပ်လာတာကိုတွေ့ရပါလိမ့်မယ်အင်ရှင်တွေဆိုရင်လည်းအိမ်ငှားတွေအားလုံးကိုဒဏ်တူဆက်ဆံလာတာဝင်ပေါက်ထွက်ပေါက်အတက်ဆင်းလုပ်တဲ့နေရာတွေလည်းအားလုံးအစဉ်ပြေပြေသွားလာနိုင်ဖို့စဉ်းစားလုပ်ကင်ပေးလာကြပါလိမ့်မယ်လို့သူကပြောသွားတာပါပေါ်ရုံးကတော့အဝလွန်တာအရက်ပူတာကြောင့်အလုပ်မရဘူးဆိုရင်နေနာသူဘက်ကဘာမှလုပ်လို့မရပေမဲ့ခုအခါမှာတော့ဥပဒေကြောင့်အရပြန်ပြီးတော့တုံ့ပြန်နိုင်ပါပြီ။ဒါပေမဲ့လည်းအများကြီးသူအခွင့်အရေးအတွက်သာတောင်းဆိုခဲ့တာဖြစ်ပြီးတရားတပောင်ပြုလို့သူတွေအတွက်အထောက်အကူဖြစ်ဖို့ရွယ်ပြီးလုံဆောင်တာမဟုတ်ဘူးလို့ပြောပါတယ
် Our goal is not to see
ဒီချက်ကတရားစွဲလို့ရအောင်လုပ်တာမဟုတ်ပါဘူးကိုယ်ပတ်ဝန်းကျင်မှာလူများသွားလာရအဆင်ပြေအောင်လုပ်ပေးစေချင်တာပါအဲ့လိုဆိုရင်တရားစွဲခံရစရာလည်းမရှိတော့ပါဘူးခန္ဓာကိုယ်ဝတ်သူတွေအတွက်အဆင်ပြေပြေသွားလာနိုင်အောင်စီစဉ်ပေးထားတာပဲလိုချင်တာပါလို့သူကပြောပါတယ်ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့လကအတီးပြုပြဋ္ဌာန်းလိုက်တဲ့ဥပဒေကြောင့်အဝလွန်တရက်ဆန်ချိန်မမီလို့အလုံးမခန့်ဘူးဆိုတဲ့အကြောင်းရင်းနဲ့တရားစွဲပိုင်ခွင့်ရလာမှာပါ
This is a turning point for discrimination against
ဘယ်သာဆက်ဆံခံရသူတွေဟာအဓိကအကြောင်းရင်းကိုထောက်ပြပြီးတရားစွဲနိုင်ပါတယ်။အခုလိုမျိုးနယူးယောက်ကဥပဒေပြဋ္ဌာန်းလိုက်တာကိုကြည့်ပြီးတခြားပြည်နယ်တွေကလည်းလိုက်လုပ်ကြပါလိမ့်မယ်
။ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့လကအတီးပြုပြဋ္ဌာန်းလိုက်တဲ့ဥပဒေကြောင့်အဝလွန်အရက်ဆန်ချိန်မမီလို့အလုံးမခံဘူးဆိုတဲ့အကြောင်းရင်းနဲ့တရားစွဲပိုင်ခွင့်ရလာမှာပါ
။ It's not a helpful message. Americans need help losing weight.
ဒီရေအချောက်ကူဖြစ်မှာမဟုတ်ပါဘူးအမေရိကန်တွေဝါလွန်နာကိုချော့ချောက်လိုပါတယ်အရွယ်ရောက်ပြီးသူအမေရိကန်40ရာခိုင်နှုန်းလောက်ကအလွန်ဝါနေကြပြီး80ရာခိုင်နှုန်းလောက်ကတော့ရှိရမယ့်လေးချိန်နဲ့ပုံနေပါတယ်ခန္ဓာကိုယ်လေးချိန်ချော့ချောက်ကိုကူညီလိုနေသလိုလျှော့လဲချော့ချသည်မှာလေဝါကြပါစီဆိုပြီးလှုပ်လိုက်တာမျိုးကကူညီရမရောက်ပါဘူ
းဒီဥပဒေဟာရေရှည်မှာဘလို့တက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကိုပြောဖို့ခက်ပေမဲ့လည်းဒီလိုဥပဒေမျိုးအမေရိကန်တခြားမျိုးတွေမှာပါပြဋ္ဌာန်းလာနိုင်ခြင်းရှိတယ်လို့ကျွမ်းကျင်သူတွေကပြောပါရခင်ဗျာ မေရိကန်ပြည်ထောင်စုမှာကိုဗစ်ကာယောဂါကာလအတွင်းအလုတ်သမားတွေအလုတ်ကထွက်ပြီးတော့အိမ်မှာနေကြရတာပါ။အဲ့ဒီနောက်ပိုင်း2022ခုနှစ်မှာဆိုရင်လေလူပေါင်းတန်90ကျော်ဟာပိုကောင်းမွန်တဲ့လုပ်ငန်းခွင်ခံစားခွင်လုပ်ငန်းအလားအလာကောင်းတဲ့နေရာတည်တည်ကိုရှာဖွေဖို့အလုတ်ကထွက်ကုန်ပါတယ်။ဒီလိုအခြေအနေတွေကြောင့်လုပ်ငန်းခွင်မှာအလုတ်သမားတွေအတွက်အဆင်ပြေစေတဲ့အနေအထားမျိုးတွေဖန်တီးပေးလာပါတယ်။
You know, there's a lot of competition.
Coffee ရောင်းတဲ့ဆိုင်တွေမျိုးစုံရှိနေတာမှာဆိုင်အသေးလေးတွေကြားအချင်းချင်းကြားတယ်မဟုတ်ပဲကိုယ့်ထက်ပိုပြီးဝန်ဆောင်မှုပေးနိုင်တဲ့ဆိုင်ကြီးတွေနဲ့လည်းရှင်ရောင်းနေရတာပါ။ဒါပေမဲ့လည်းလုပ်ငန်းခွင်မှာအဆင်ပြေအောင်အကောင်းဆုံးဖန်တီးပေးထားပါတယ်
။ American Corporation ကြီးတွေကဖွင့်လှစ်တဲ့စားတောက်ဆိုင်တွေဆိုရင်လည်းလှုပ်သားရှားပါမှုရင်ဆိုင်နေရတာပါ။ကာယောဂါမတိုင်ခင်ကာလကဝန်ထမ်းအရေးအတွက်ပြန်ရဖို့အခုအထိမလွယ်ကူဘူးဖြစ်နေတာပါ။တချို့ကတော့တနင်္ဂနွေပိုင်းဖွင့်လှစ်တဲ့လုပ်ငန်းငယ်လေးတွေမှာအလုပ်လုပ်ရတာကိုပိုကြိုက်နေတတ်ပါတယ
်။ I work at Starbucks, Peet's Coffee, IHOP.
ကျွန်မ Starbucks, Peet's Coffee, IHOP Corporation ဆိုင်ကြီးမှာလုပ်ဖူးပါတယ်။အခုဒီမှာလုပ်တာကတော့နှစ်ပတ်ပဲရှိသေးပေမယ့်အချင်းချင်းကြားဆက်ဆံရေးပိုင်းမှာလည်းဒီဆိုင်ရဲ့စီမံခန့်ခွဲပုံကပိုကောင်းပါတယ်။အမြက်အစွန်းထက်ကိုယ်ဆိုင်ရာပစ္စည်းအရေးတွေကိုပိုပြီးတော့ဂရုစိုက်ပုံလည်းရပါတယ်။
လွန်ခဲ့တဲ့လဆိုရင်အလုတ်ပေါင်း 39,000 လောက်မှာလှုပ်သားဖြည့်ဆည်းနိုင်ခဲ့ပေမဲ့နည်းနေသေးပဲလို့အချက်လက်ကောက်ယူတဲ့ FactSet အဖွဲ့ရဲ့ကိန်းဂဏန်းတွေအရသိရပါတယ်။ April လတုန်းကဆိုရင်အလုတ်ပေါင်း 23,000 ခွဲကျော်ရှိခဲ့တယ်လို့လွန်ခဲ့တဲ့3လမှာအလုတ်ပေါင်း 22,000 လောက်ရှိခဲ့တာပါ
There's still a lot of catch-up hiring that's going on.
ဝန်ထမ်းလှုပ်သားခန့်အပ်ဖို့နေရာတော်တော်များများလွတ်နေပါသေးတယ်။အထူးသဖြင့်ကတ်ယောဂါကာလရက်ဆိုင်ကုန်တဲ့အပန်းဖြေဝန်ဆောင်မှုပေးရတဲ့ကဏ္ဍတွေမှာပေါ့။ချုံပြောရရင်တော့အခုဆိုရင်ခီးသွားလုပ်ငန်းတွေကတော်တော်လေးပြန်များလာနေတယ်လေ
။ဟိုရုံးကအချိန်ပြည့်ဝန်ထမ်းခန့်အပ်မယ်ဆိုရင်လုပ်အားကတခြားခန်းစားခွင့်စတာတွေနဲ့ကုန်ကြစည်များတာကြောင့်အလုပ်ရှင်တွေကကိုယ်တိုင်ဝန်ထမ်းခန့်အပ်တာမျိုးမလုပ်ဘဲအလုပ်သမားရှာဖွေပေးတဲ့ agency တွေကိုအသုံးပြုလို့ရှိပါတယ်။ခုတော့ဒီအနေအထားပြောင်းသွားပါပြီ
။ just putting the word out there and really
ဒီလိုအကြောက်တရားနဲ့ထိကျုပ်တာမျိုးရှိခဲ့ဘူးပါလေ။အခုတော့ကိုယ့်အလုပ်မှာဝန်ထမ်းမြဲစေခြင်းရင်သူတို့အတွက်ကိုကယူဆိုင်ပေးကိုလိုလာပါပြီ
အခုခါဝန်ထမ်းလိုနေတဲ့နေရာတွေအများပြားရှိနေသလိုလှုပ်အားကပူပေးကြတာကြောင့်လူပေါင်း2တန်းကျော်ဟာကိုကြိုက်နှစ်သက်ရလုပ်ငန်းခွင်ကိုဝင်ရောက်ဖို့လဲရွေးချယ်နေကြတယ်လို့ဆိုပါတယ်ခင်ဗျာ
This is a chair from probably the 1960s.
ဘုံမျိုးတဲ့ဒီနိုင်ငံတွေမှာအများအားဖြင့်ပြတ်တဲ့ပစ္စည်းကိုပြန်ပြန်အသုံးမပြုသလိုအသစ်ဆန်းပေါ်လာရင်လည်းအဟောင်းတွေကိုဆွန့်ပစ်လေရှိပါတယ်။တချို့ကတော့အလေအလွတ်မဖြစ်အောင်အသုံးပြုလို့ရနိုင်တဲ့ပစ္စည်းတွေကိုဆွန့်ပစ်အမိုက်ပုံတွေကလိုက်ရှာပြီးပြန်သုံးပါတယ်။လုပ်ငန်းခွင်ကအပြန်အသုံးချလို့ရမယ့်ပစ္စည်းတွေကိုလိုက်ရှာဖွေသူကတော့ကင်ဆာကုသရေးဆိုင်ရာ PhD ဒေါက်တာလည်းဖြစ်သုတေသနပညာရှင်လည်းဖြစ်တဲ့ခရစ်စတီနာမာနီပါ
It had a few spinach leaves on it
အထဲမှာ spinach အရွက်တချို့ရှိပေမဲ့သုံးလို့ရပါသေးတယ်လို့သူကပြောပါတယ်ဆွန့်ပစ်ထားတဲ့တာမန်အိမ်သုံးဆောင်ပစ္စည်းရှေဟောင်းပရီဘော့ကအဝေးအစားတချို့ဆိုရင်ဆိုင်ကကတ်ထားတဲ့ရစိတ်ကောင်ရှိပါသေးတယ်ဒါကြောင့်မာနီယာတည်နိုင်တဲ့ပစ္စည်းတွေအိမ်ကိုယူလာပြီးတဲ့နောက်တန်ရှင်းဆေးကြောပြီးတော့အသုံးလို့တဲ့ငွေချင်းတွေပစ္စည်းစုဆောင်သူဝါသနာရှင်တွေနဲ့အလှူဒန်းလုပ်တဲ့အဖွဲ့တွေကိုပြန်မျှဝေပေးပါတယ်ဆွန့်ပစ်ပစ္စည်းတချို့ဟာအရေးအသေးတော်တော်လေးကောင်းပါတယ်နယူးယောက်မှာကတ်ယောဂဖြစ်ချိန်ကာလအတွင်းအိမ်ရှင်းရင်းနဲ့တော်တော်များများကိုဆွန့်ပစ်ခဲ့ကြတာပါပစ္စည်းတွေကိုပြန်လည်အသုံးပြုသူ Violet က
This table right here this guy
ဒီစပွဲက platform ပေါ်ကကောက်လာတာပါ Wine Blinsen ဆိုရင်လဲလမ်းဘေးကပဲကောက်လာတာပါလို့ဆိုရတယ်လမ်းဘေးကကောက်လာတဲ့ပစ္စည်း20 30လောက်ကိုဆေးတုပ်ဖို့လိုတာတုပ်ပြင်စရာရှိတာပြန်ပြပြီးအိမ်ကိုအလှပြန်ဆင်ထားပါတယ်အခုလိုဆွန့်ပစ်ပစ္စည်းတချို့ကိုပြန်အသုံးပြုတာကြောင့်ပစ္စည်းတွေအလေအလွတ်မဖြစ်အောင်နဲ့ပတ်စံပိုစုဆောင်းပြီးကိုလဲသူတို့ကမျှော်လင့်နေတာပါခင်ဗျာ
ကိုအောင်ပြောပြသွားတဲ့သူရဆွန်လင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကတော့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ထင်းသိမ်းမှုကောင်းကောင်းမလုံနိုင်သေးတဲ့မြန်မာနိုင်ငံအတွက်မြေအောက်ရေနဲ့မြေစည်းလွှာကိုတဘာဝအလျောက်ထိန်းနိုင်အောင်လုပ်နိုင်စွမ်းရှိတဲ့ Vertebra မြက်ကိုမိတ်ဆက်ပေးနေတဲ့မြန်မာ Vertebra ကွန်ရက်အဖွဲ့ကဇီဝဤပညာရှင်ဒေါက်တာတန်းတန်းဆိုးကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဆိုလို့ရှိရင်သဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုရအများကြီးဖြစ်နေပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေလည်းဆံပါလို့လို့ပေါ့နော်။ထိန်းသိမ်းသမားတွေလည်းအများကြီးလုပ်နေကြပါတယ်။ဆိုတော့ဒီလိုမျိုးသဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့နေရာမှာ vertebral မြက်ကိုသုံးသင့်ပါသလား။စ ်မှာဖြစ်ကြ။ဘောင်းအပဝင်းရင်တန့်ဆင်အောင်လုပ်တဲ့နေရာမှာရေအိုတော်လကောင်းမြေအိုတော်လကောင်းကျမတို့စိတ်ယုံလုံယုံနေရဲ့ရေစိုးဆွန့်ပစ်တဲ့နေရာတွေပေါ့နော်အထူးသဖြင့်တောက်တုံးကြီးရှိရဲ့ကံပတ်လေတို့မတို့တွေမှာဆိုလို့ရှိရင်တန့်ဆင်မှုအရင်ရေးကြည့်ပါအဲ့ခါမှာရေစစ်နဲ့စစ်ပေးလိုက်တယ်လို့ဒီဘက်ရဲ့အမြင့်တရားဆွမ်းဆောင်နိုင်တဲ့အတွက်ကြောင့်မလို့သူကဒါပတ်ဝန်းကျင်ထိမ့်သိမ့်ရေးအတွက်ကိုအရန်ကိုရေးကြည့်တဲ့အပင်တစ်ခုဖြစ်ပါတယ်ကျမတို့က organic ကျမတင်နေရလို့ဆိုတော့ဒီမြေတစ်ခုမှာဟိုပါတော့အစိတ်တက်မှုတွေရှိတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ဒီပေါင်းသက်ဆေးပိုသက်ဆေးတွေတုံးထားတဲ့အတွက်စိတ်တက်တယ်။နောက်တချို့မြေတွေကြတော့လေစိတ်ယုံကစီစင်းတဲ့ရေတွေကြောင့်သူကဒီကျမတို့နိုင်ငံဆိုရင်ဆီမှာရွှေတွင်းရှိတဲ့နေရာတွေ nickel ရှိတဲ့နေရာတွေနောက် mine တွင်းတွေရှိတဲ့နေရာတွေမှာအဲ့ဒီနေရာတွေမှာဆိုရင် heavy metal လို့ကျမတို့ခေါ်တဲ့ခြေဖြတ်ဖို့ခက်တဲ့တတူတွေပေါ့နော်ဥမာရွှေတွင်းတွေဆိုလို့ရှိရင်ပြဒါပေါ့နောက်ပြီးတော့ nickel တို့နောက်ပြီးတော့တန်တို့ဈေးနီတို့ဇင်တို့အဲ့ဓာတွေကသူကပိုးသက်ဆေးပေါင်းသက်ဆေးကြောင့်မဟုတ်ဘဲနဲ့ဒီစိတ်ယုံလုပ်ငန်းတွေကြောင့်တော့၎င်းသူ့ရဲ့တဘာဝအဖြစ်တော့၎င်းစိတ်တင့်နေတဲ့မြေတွေရှိရပေါ့ဥပမာအရာဝတီတိုင်းဆိုရင်ဒီပင်လယ်ရေအတက်အကျကြောင့်ဖြစ်တဲ့ arsenic တွေရှိတတ်တယ်ဒါတွေကတော့လူเจ้าမဟုတ်ဘူးသူ့ရဲ့တဘာဝအစိတ်တွေရှိရဲ့ခါအဲ့လိုမျိုးရှိရဲ့နေရာတွေဆိုလို့ရှိရင်ဘက်တီဘာမျက်ကိုဆိုင်လိုက်တဲ့ခါမှာသူကအဲ့အစိတ်ကိုခံနိုင်ရည်လည်းရှိရဲ့စုပ်လည်းစုပ်อยู่ phyto utilization နောက် phyto stabilization ပေါ့အပင်ကစုပ်อยู่လိုက်တယ်စုပ်อยู่ပြီးတုံးလိုက်တယ်နောက်အပင်ထဲမှာတည်နေတယ်နော်အပင်ကနေစစ်ပေးတယ်အဲ့အဲ့လိုမျိုးအနေနဲ့သူကအသုံးချဒီမနီလာပစိဖိတ်ဆိုလို့ရှိရင်အရန်ကိုပဲဟိုစွန့်ပစ်ပစ္စည်းရင်းနဲ့ညှက်ပတ်တဲ့ခါမှာဒီဘက်တီဗန်မြက်ကိုဖောင်ဖွဲ့ပြီးတော့ထည့်ပေးလိုက်တဲ့ခါမှာဘက်တီဗန်မြက်ကအမြက်တွေဟာဆိုရင်ရေပေါ်မှာသူတို့ပေါက်ပြီးတော့ဒီရေထဲမှာရှိနေတဲ့ညဉ့်ညမ်းတဲ့ပစ္စည်းတွေကိုသူကဆုပ်ယူပလိုက်တယ်အတွက်သူကရေစိုးတွေတန့်ဆင်ပေးတယ်အဲ့ဒါကြောင့်မို့လို့လေကျမတို့ကမြန်မာနိုင်ငံမှာဒီမြက်ပြန့်ပွားရေးကိုစပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ် ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာဒီမြက်ပြန့်ပွားရေးလုပ်နေတဲ့အခါမှာပေါ့နော်မြန်မာနိုင်ငံအဓိကဘယ်နေရာတွေမှာဆံမတို့ဟိုလိုအပ်နေရပေါ့နော်ဒီမြက်ကိုစိုက်ဖို့လိုအပ်နေတယ်တမန်ဒီ red river မြက်ကိုဘယ်လိုမိတ်ဆက်ပေးခဲ့တာပါလဲ
ကျမတို့ဒီမြန်မာ red river ဒီ network လေးတည်ထောင်ခဲ့ပုံလေးကိုလည်းကျမတို့ပြောချင်ပါတယ်ရှင်ဒီကတော့မြန်မာဘက်တီဘာ network ဆိုတာဆရာမတို့ Facebook မှာတွေ့ထိုင်ပါတယ်။အဲ့ဒီမြန်မာဘက်တီဘာ network ကိုစတင်တည်ထောင်တဲ့လူကတော့ဒီထိန်းသိမ်းရေး engineer ဦးသိမ်းမော်ဖြစ်ပါတယ်။အဲဒီမှာဆရာကလည်း2015မှာဒီမြန်မာဘက်တီဘာ network ကိုသူကစတင်တည်ထောင်ခဲ့တယ်။သူက UNDP project တစ်ခုကနေဒီမြက်ရှိခဲ့တယ်ဆိုတော့သူကသိရခါမှာဒီမြက်ကိုလိုက်ရှာပါတယ်။လိုက်ရှာပြီးတော့သူရခဲ့တဲ့အပင်လေးကနေပြီးတော့သူစပြီးပွားခဲ့တယ်ပေါ့နော်။ကျမကတော့ techto မှာ phyto remediation ဆိုတော့ဟိုအပင်များနဲ့ဒီညှဉ်းညမ်းနေတော့ပတ်ဝန်းကျင်ကိုကုစားခြင်းလို့အဓိပ္ပာယ်ရတယ်ဘာတရက်ကိုတင်ပါတယ်။တင်တော့ကျမကလည်းအဲ့ဒီမြက်အကြောင်းတင်ပါတယ်။ဒါပေမဲ့ကျမတို့အတူတကွပူးပေါင်းလုပ်ဖြစ်ကြတာတော့2018မှာမှဖြစ်ပါတယ်။ပြီးတော့အဲ့ချိန်မှာကျမတို့ဟာမြန်မာစိတ်အောင်ကွန်ရဲရဲ့အဓိကပညာရှင်တွေဖြစ်လာကြတဲ့အခါမှာဆရာကတော့ထိန်းသိမ်း engineer တယောက်ဖြစ်တဲ့အတွက်ညစ်ကမ်းပါပြိုတဲ့ကိစ္စတွေနောက်ပြီးတော့အကြီးမားဆုံးစွမ်းဆောင်ချက်ကတော့ဒီချင်းတောင်ကဖလန်းမှာရှိရဲ့ချူပုံလီရင်ကွင်းရဲ့လီရင်ပြေးလန်းတစ်ဖက်တစ်ချက်မှာဒီဘက်တီဘာမြက်စိုက်နိုင်အောင်အတွက်စတင်ပြီးတော့မိတ်ဆက်ခဲ့ရပေါ့နော်အဲဒီဆောက်လုပ်တဲ့နေရာမှာနောက်တစ်ခုကကျတော့ကျမတို့မြန်မာနိုင်ငံကညစ်ချောင်းထိန်းသိမ်းဖို့လိုအပ်တယ်ပေါ့နော်ပြီးတော့တနေရာမှာတိုက်စားတယ်အဲ့တိုက်စားတဲ့နေရာတွေကလည်းများသောအားဖြင့်ဖျားတဲချတာတွေများတယ်ဖျားတဲချတာများတော့ဒီရေတိုက်စားရင်ဖျားပါပြိုတော့မယ်ဆိုလို့ရှိရင်ကံမပြိုနိုင်နဲ့ဖျားကိုလည်းထိမ့်သိမ့်တဲ့ကိစ္စတွေမှာဆရာအကြံပေးခဲ့တယ်နော်ဥမာဒီကံမကဆောက်လို့ရှိလို့ရှိရင်ဒီခက်စိတ်စိတ်ဆိုင်ရတယ်ကိုကြောက်ခဲပါထဲ့တဲ့နေရာထဲ့မြေဖို့တဲ့နေရာဖို့ပြီးတော့မှဒီဘတီဘာအတန်းကိုခိုက်ဆိတ်ဆိုင်တာမျိုးပေါ့အဲဆရာကတော့ engineer နဲ့ပတ်သက်တာတွေကို သူကလုတ်ကင်တဲ့အခါမှာဒီမြေချောင်းထိမ့်သိမ့်ရေးအဆောက်အဦနဲ့ပတ်သက်ပြီးတော့เนาะဒီရထားလမ်းကားလမ်းအရာမျိုးတွေမှာထိမ့်သိမ့်တဲ့ကိစ္စတွေကိုတော့ဆရာဟိုအဓိကဆောင်ရွက်တယ်ကျွန်မကတော့အစိတ်တဲ့နဲ့မြေတွေကိုပြန်လဲပြီးတော့ကိုစားမဲ့ကိစ္စတွေစိုက်ခင်းနေမှာအတွက်မြေစီဩစာပေးနိုင်နေဆိုတာကိုအစ်တပညာပေးတဲ့အလုပ်တွေနောက်ပြီးတော့သူ့ကိုအင်းဆက်ထောင်ချအနေနဲ့သုံးနိုင်ဖို့ကြီးစိုက်ပျိုးရေးနဲ့ပတ်သက်တဲ့ဟိုကိစ္စတွေပေါ့နော်အဲ့ဒါတွေကိုကျမဘက်ကနေပြီးတော့လှုပ်တယ်ပေါ့နော်တယောက်နဲ့တယောက်က background တွေကမတူချားတဲ့အတွက်ဟိုခွဲပြီးတော့လှုပ်တာရှင
်မြန်မာနိုင်ငံမှာဒီ vetiver မြက် site တိုင်းနဲ့ပတ်သက်ပြီးတော့ခုခုခြားခြားအောင်မြင်တဲ့တစ်ခုလေးကိုပြောပြပေးပါအ
ဲ့ဒါကတော့စုပုံလေရင်ခွင်းရဲ့လေရင်ပြေးလန်းစုပုံလေရင်ခွင်းရဲ့ plan ပေါ့အဲ့ချင်းပြည်နယ်မှာရှိရတဲ့အတွက်ကြောင့်မလို့သူရဲ့ဒီမြေပြန့်အရန်နဲ့ဒေသတွေမှာစားပြီးတော့လေရင်ပြေးလန်းလည်းကြဲကြဲလိုတဲ့အခါမှာလမ်းရဲ့ဘေးတစ်ဖက်တစ်ချက်ကဒီမတ်ဆောက်နေတဲ့တောင်ကုန်းဖြစ်နေတယ်။အဲ့ဒီကနေပြီးတော့မြေသားနိုင်ရန်ပြုံမချအောင်လို့ဒီဗတ်တီဗန်မြက်ကိုစိုက်ရပါတယ်။ဘိုက်အိုဝေါ်လို့ခေါ်တာပေါ့နော်။ဇီဝနိုင်ရန်အနေနဲ့ကျမတို့စိုက်တဲ့အခါမှာဒပင်နဲ့ဒပင်ကို6လက်မပဲချရတယ်။6လက်မထက်ပိုကျယ်လို့မရဘူးပေါ့။အဲ့ဒီခါကျမှအမြက်ကလည်းရှက်သွားတယ်။အပေါ်ကဒီအရွက်တွေကလည်းရှက်သွားတဲ့ခါကျတော့မှဒီမြေသားမှာဒီအမြင့်တွေကထိုးဝင်ပြီးတော့ဒီမြေစီလွှာဟာဇီဝနိုင်ရန်အနေနဲ့ခိုင်ခိုင်ခန့်ခန့်ထိန်းထားနိုင်အောင်ဆိုပြီးတော့ဟိုစိုက်ပါတယ်တန်းညာအနေနဲ့ကတော့မတ်ဆောက်လေးပိုစိုက်ရလေးပဲဖြစ်ပါမတ်ဆောက်လေးနည်းနည်းမတ်ဆောက်တာပြေသွားရင်တော့တန်းကနည်းနည်းချဲပြီးတော့ဟိုစိုက်တာပေါ့နော
်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်။ဒေါက်ကင်မျိုးသက်မေးမြန်းတင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာဖက်တီဗာမြက်ရဲ့အကျိုးပြုပုံတွေအကြောင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကျွန်တော်တို့စီကိုထူးခြားဖြစ်စဉ်သတင်းတွေပေးပို့ခြင်းနဲ့ဆိုရင်တော့ burmese@voanews.com email လေးစာကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော်ခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားကိုခုခံဆစ်ဆင်နွှဲနေတဲ့ယူကရိန်းအတွက်အရေးပါတဲ့လေကြောင်းယံကာကွယ်အကူအညီနဲ့လက်နက်ခင်းရန်မီးကျောက်တွေပေါဝင်တဲ့အကူအညီနောက်ထပ်1.1 billion အမေရိကန်ကပေးမယ်လို့ပန်ဒဂန်ကတောက်ကြနေမှာကြေညာပါတယ်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးယူကရိန်းလုံခြုံရေးဆိုင်ရာအတွက်အမေရိကန်ကဒေါ်လာ40.4 billion ကျော်ကူညီမယ်လို့တန်ဋိဌာန်ချထားကြောင်းလည်းကာကွယ်ဝင်ကြီးဌာနကပြောပါတယ်ရုရှားဟာအီရန်ကနေရာနဲ့ခြေတဲ့မောင်းသူမဲ့ drone တွေလက်ခံခဲ့တဲ့အပြင်ရုရှားနိုင်ငံတွင်းမှာလည်းအီရန်အကူအညီနဲ့ drone တွေထုတ်နေတယ်လို့အမေရိကန်မျိုးသားဒုံကျွေးကောင်စီပြောခွင့်ရ John Kirby ကချက်တပရင်းနဲ့ VOA ကိုပေးပို့တဲ့ကြေညာချက်မှာပြောပါတယ်။ဒါကရုရှားနဲ့အီရန်ကြားရှေ့ရက်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်လာနေတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဟောင်း Donald Trump ဟာတည်ထောင်တာဝန်ရှိသူသားဖတ်ခွင့်ရှိတဲ့လျှို့ဝှက်အချက်လက်ပါဆွေးစားတဲ့နေကိုသမ္မတတာဝန်ပြီးဆုံးချိန်မှာကင်တယ်ဆောင်ရွက်တဲ့အတိုင်းမလုံဆောင်ခဲ့တာနဲ့ပတ်သက်ပြီးတော့ကြီးလေးတဲ့ပြစ်မှု38ခုနဲ့ဆွဲချက်တင်တာခံနေရပါတယ်ဒီထဲမှာအမေရိကန်စုကနျူကလ িয়ার ဆန်နဲ့ကာဝေးဆန်စီမံကိန်းတွေနဲ့ပတ်သက်တဲ့ဆွဲစရန်တွေလည်းပါဝင်ပါတယ်မြန်မာနိုင်ငံမှာဆိုက်ကလုန်းမုန်တိုင်းကံခံရတာတစ်လပြည့်တော့မှဖြစ်ပြီးဒီမုန်တိုင်းတန်တဲ့ဒေသတွေကရခိုင်ပြည်နယ်ထဲမှာလူသားစာနာမှုအကူအညီပေးဖို့မလုံနိုင်ပဲဖြစ်လာနေတာကိုကုလသမဂ္ဂကဆိုရင်လည်းလို့အတွင်းမှုချုပ်ယုံပြောခွင့်ရကတောက်ကြနေမှာပြောပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zuber Tayap တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့စနေနေ့မနေ့ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24/50 51 VO ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.